ကဲယနေ့ပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားနာယူကြရအောင်အနုမောဒနာတရားမနာယူခင်မှာပြုလုပ်တဲ့ကုသိုလ်ကောင်းမှုရှင်များနဲ့ပြုလုပ်တဲ့ကုသိုလ်ကောင်းမှုများကိုအာလုံးဝမ်းမြောက်မှုမောတာဓုခေါ်စေနိုင်မှုဘုန်းကြီးကဖတ်ကြားပေးပါမယ်ယနေ့သာသနာတော်နှစ်2554ခုနှစ်ကောဇာတက္ကရေ1382ခုနှစ်ဝါကောင်လပြည့်ကျော်13ရက်ခရစ်နှစ်2010ပြည့်နှစ်စက်တင်ဘာလ9ရက်အင်္ဂါနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုင်းမှာတရင်သုံးနေထိုင်ကြတဲ့တန်ဃာတော်280ကျော်တို့ရဲ့ထံမောက်သို့လာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကစကိုင်းမြို့ရွာတိတ်ကြီးဇေတန်းရက်မှာနေထိုင်ကြတဲ့အကြောင်းတိုင်းကြီးဥတာတေအကြောင်းတိုင်းကြီးကမာကြီးဒေါ်ကျင်စိန်တမိကျောင်းတာကြီးကမှတော်ညွန့်ညွန့်ဆန်းတဲ့မောင်နှမများမိဘမေတ္တာမိသားစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကမိမိတို့ရဲ့ဉာဏ်တော်ဖြစ်တဲ့အရှင်ညာနာတ္တဇာလင်္ကာရရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးနှစ်စဉ်လိုပဲတန်ဃာတော်ရှင်မြတ်280ကျော်တို့အားအာယုန်ခါမှခောက်ဆွဲကျော်စွန်းအာယုန်ကခောက်ဆွဲစွန်းနေ့လယ်ကမွန်မြတ်သောခဲဝဲဘောဇဉ်စွန်းများဆက်ကပ်လူတန်းကြခြင်းကြွားရောက်လာတဲ့ဓမ္မမိတ်ဆွေများနဲ့တကွာကြောင်းတွင်ရှိယောဂီသူတော်ရှင်တို့အားလည်းပဲတရားဖြူပွေကြွေမွေအပ်ခံကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုမြတ်ဆက်ကြာကြောင်းတိုက်ပရဏနာယကဆရာတော်အားမာတင်သင်္ကန်းတွိစုံတစုံနဲ့နဝကမ္မဝတ္ထု 25,000 ကျပ်လှူဒန်းခြင်းမြတ်ဆက်ကြာနာယကစာချဘုန်းကြီး6ပါးတို့အားတစ်ပါးတစ်ပါးလင်2000ကျပ်တန်အဆက်သောပစ္စည်းများကိုလှူဒန်းခြင်းအပြင်တသိန်း2000ကျပ်တန်လှူဒန်းခြင်းမိမိတို့ရဲ့ယန္တောရှင်ညာနာတဇာလင်္ကာရအားလည်းပဲမာတင်သင်္ကန်းတွိစုံတစုံနဲ့နဝကမ္မ2000ကျပ်လှူဒန်းခြင်းကနဝဇကစာချဘုန်းကြီး12ပါးဒီ12ပါးတို့အားလည်းပါတစ်ပါးတစ်ပါးလင်1000ကျပ်တန်1000ကျပ်တန်ပစ္စည်းများကိုလူတန်းခြင်းအပြင်တသိန်း2000ကျပ်လူတန်းခြင်းစေတီယင်္ဂနာပထမပြန်စာဘူးပဲပထမလက်တန်းနိုင်ငံတော်ပထမဒုတိယစသည်ဖြင့်အောင်မြင်ကြတဲ့အထူးစာဖြေတန်ဃာတော်များအထူးအောင်တန်ဃာတော်၄ပါးအတွက်နဝကမ္မ1000ကျပ်စီအပြင်4000ကျပ်လူတန်းခြင်းတန်ဃာ280ကျော်တို့အားတပါးတပါးလင်ဆက်ပြမုံတထုပ်စီကျုပ်သားဘူးတဘူးစီလှူဒန်းကြခြင်းကျောက်တလုံးဖွဲ့သားများကလည်းပဲနဝကမ္မ2000ကျပ်ကိုတရားတော်ကိုပူဇော်သည့်အနေဖြင့်လှူဒန်းခြင်းနာယကနုနာယကကနဝဆကဆောင်းတန်ဃာစသည်ဖြင့်တန်ဃာ25ပါးတို့အားလည်းပဲတွားတိုက်စီတွားတိုက်တန်တစုံစီအပြင်အစုံ25စုံလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြတယ်၎င်းကုသိုလ်ကောင်းမှုများကိုဝမ်းမြောက်နှုမောခေါ်ဆိုသည့်အနေဖြင့်အဖြစ်အလုံးသာဓု၃ချိန်ခေါ်ဆိုလိုက်ပါယနေ့မိဘမေတ္တာမိသားစုမိမိတို့ရဲ့ယဟန်တော်ရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ပြုလုပ်ကြတဲ့ကုသိုလ်ပွဲမှာဘုန်းကြီးကဘာတရားဟောပေမလဲဆိုတော့မိမိတို့ဘဝမှာရက်ပြည့်၈ပါးကနေလွန်မြောက်ပြီးတော့အခွင့်ကောင်းအခါကောင်းနဲ့ဆုံနေတဲ့အခိုက်မှာကုသိုလ်ပါရမီများကိုကြိုးစားပြီးတော့ပြုလုပ်ကြရတာကိုဝမ်းမြောက်စေခြင်းနဲ့အတွက်လတ္တာခိုက်ဘိုင်းငင်ဆိုတဲ့တရားကိုဟောပေးပါမယ်လတ္တာခိုက်ဘိုင်းငင်ဆိုတာရှေးခေတ်တုန်းကအမျိုးသမီးတွေဟာယခုခေတ်လိုသိပ္ပံပညာတွေမထွန်းကားတဲ့အတွက်လေစင်မိတယ်မရှိကြနောက်ပြီးတော့နိုင်ငံခြားဝတ်ထည်တွေလည်းပဲဒီလောက်လွယ်လွယ်ကူကူနဲ့ဝင်လာခြင်းမရှိကြသေးဘူးအဲ့ဒီအချိန်မှာနေခင်းအခါမှာကိုယ့်ရဲ့တောင်သူလုပ်ငန်း၊ကုန်ရောင်းကုန်ဝယ်လုပ်ငန်းဒီလုပ်ငန်းတွေကိုလုပ်ပြီးတော့ညအခါမှာကြတော့စူးစားပြီးတော့မိမိတို့ရဲ့မိသားစုဝတ်ဆင်ရေးအတွက်ဘိုင်းငင်သားတို့၊ရက်ကန်းရတားတို့ဒါမျိုးလုပ်တွေကိုစူးစားပြီးတော့လုပ်ကြရတယ်ရှေးခေတ်ကမျိုးသမီးတွေရကန်းပညာမတတ်ရင်အကျိုးနဲ့တူတယ်လို့ရှေးလူကြီးတွေကသတ်မှတ်ပါတယ်။အမျိုးသားတွေကတော့စာမတတ်လို့ရှိရင်အကန်းနဲ့တူတယ်ဆိုပြီးတော့သတ်မှတ်ကြတယ်။ဒါကြောင့်မိမိတို့ရဲ့မိသားစုဝေရေးအတွက်ပြင်ပငွေတွေထွက်မသွားအောင် မိမိတို့တက်ဆွမ်းတက်မြညအခါမှာမီးရောင်လည်းမရှိတဲ့အတွက်လတာရအခိုက်မှာမျိုးသမီးတွေကပိုင်းငင်ကြတယ်လို့မိမိတို့လည်းပဲတဲ့ယခုလိုအခွင့်ကောင်းခါကောင်းရက်ပြစ်ရှိပါးကနေလွတ်လာပြီးတော့အခွင့်ကောင်းခါကောင်းနဲ့ကြုံတဲ့အခိုက်မှာကုသပါရမီတွေကိုကြိုးစားအထုတ်ပြုသင့်တယ်လို့ပြဆိုတဲ့တရားကိုဘုန်းကြီးကတင်စားပြီးတော့လတာခိုက်ပိုင်းငင်ဆိုတဲ့တရားကိုဟောပေးမယ်ဘုန်းကြီးတို့တောင်ကျိုးဆရာတော်ဘုရားကြီးကရတနာဂါထာလေးစီထားခဲ့တယ်ပေါ့နာရီယောစန္ဒလောကံမိယထာသုဒ္ဓါနိကန္တရေတထာပါရမီသုဒ္ဓါနိကန္တဝောဗုဒ္ဓသာတနေနာရီယောလုပ်ငန်းဆောင်တာမရှောင်ကွာပဲလျောရာအခွင့်မျောကားချင့်၍အစဉ်အသင့်ဆောင်စားမျိုးသမီးများတို့သည်စန္ဒလောကံမိဥတီတောင်ထက်အမောင်ဖြဲ့၍ရောင်လဲကြွကြွကဗာဓမရာအလိုက်လတာခိုက်၌သௌဒာနိကန္တရေယထာအနိုင်ကိုလူအပြိုင်ပြုလျက်ဇဗုတိုင်းခွင်လူကိုင်းဝင်အောင်ဘိုင်းငင်လိုက်ကြကုန်တကဲ့သို့တထာပမာစုမူထိုတူသာလျင်ဗုဒ္ဓသာတနီဗုဒ္ဓမြတ်စွာကဗာလာမင်းဗုဒ္ဓမြတ်စွာသာသနာလာမင်းကဗာတွင်၌ပါရမီသௌဒာနိအမျိုးအလိုက်အဖိုးထိုက်သည့်စရယဉ္ကြီးပါရမီ၁၀ပါးချီမြင့်များတို့ကိုကန္တဝောပြညာဆိုင်ရာအနိုင်ရလျက်ကဘာတိုင်းခွင်ဓမ္မာကိုင်းဝင်အောင်ဘိုင်းငင်လိုက်ကြကုန်ရာတရီဒါလေးကိုဘုန်းကြီးကနားလည်လာတော့အောင်ကြပြလင်္ကာလေးစီထားတဲ့ကဲအလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်လတာခိုက်တွင်ပိုင်ကိုငင်ချီမြင်စုသည့်ပုံပမာလတာခိုက်တွင်ပိုင်ကိုငင်ချီမြင်စုသည့်ပုံပမာဖရာလာမင်းအမောင်ခွင်ကြောင်လင်းထိန်ဖြာဖြာဖရာလာမင်းအမောင်ခွင်ကြောင်လင်းထိန်ဖြာဖြာပါရမီချီမြင်ကြိုးစားငင်မှန်ပင်မဖို့ရဖို့ရာပါရမီချီမြင်ကြိုးစားငင်မှန်ပင်မတ်ဖို့ရဖို့ရာအဲ့တော့စောစောကပြောတယ်လို့ပဲရှေးခေတ်တုန်းကမျိုးသမီးတွေဟာခေတ်လည်းပဲဒါမျိုးမမီသေးဝူရည်အတွက်လည်းပဲတထောင်တအားနေပြီးငွေကြေးကုန်ကြတက်တာရအောင်မိမိတို့အိမ်တွင်းမှာဘိုင်းငင်သားတို့ရက်ကန်းရက်သားတို့လှုပ်ခဲ့ကြတယ်ဘုန်းကြီးတို့ငယ်ငယ်ရလေဘုန်းကြီးတို့ရွာပဝန်းကျင်တွေမှာရက်ကန်းရက်သားတို့ဘိုင်းငင်သားတို့ဒါမျိုးတွေလှုပ်ခဲ့ကြတယ်ခုလည်းပဲတချို့နေရာတွေမှာရှိသေးတယ်ပေါ့အဲ့တော့ဒါတွေဟာမိမိတို့အပြန်အဆိုင်မိရောင်းနေလျက်စစ်တွေမရှိတော့လတာတဲ့အခိုက်ကြလို့ရှိရင်ဒီလုပ်ငန်းတွေကိုဦးစားပေးပြီးတော့လုပ်ကြရတယ်နေ့ခါမှာတောင်းသူစသည်ဖြင့်စားဝတ်နေရေးအတွက်လုပ်ကြရတယ်အဲ့ဒီလိုပါပဲတဲ့ခုလည်းပဲဖရာလာမင်းအမောင်ခွင်းရောင်လင်းထိန်ဖြာဖြာတဲ့မြတ်စွာဘုရားတည်ဟူသောလာမင်းကြီးကလောကထဲမှာပေါ်ထွက်နေတဲ့အခါအဲ့ဒီဖျားချင်းဒီဥသောလက်ပြဝန်ကြီးကနေပြီးတော့တရားယောင်ကြီးအဆုံးမယောင်ကြီးတွေလောကထဲမှာဖြန့်ဝေပြေးနေတဲ့အခါမိမိတို့လာပြီးတော့ကြုံတွေ့နေရတယ်တဲ့အဲ့တော့ကြုံတွေ့နေရတော့ဘာလို့တင့်တယ်လဲဆိုတော့ပါရမီချီမြင်ကြိုးစားငင်မှန်ပင်မတ်ဖို့ရဖို့ရတဲ့အဲ့ဒီလိုကြုံတိုက်ကြုံကဲလာတာနေတဲ့အခါအမျိုးသမီးတွေကြုံလို့ရှိရင်ဘိုင်းငင်ကြတယ်လို့ပဲဒီလိုပဲဖျားတည်းဥသောလာမင်းအဲ့ဒီလာမင်းအနေပြီးတော့ဖြားထွက်နေတဲ့ရောင်ကြီးတွေနဲ့မိမိတို့တွေ့ကြုံနေရတဲ့အခိုက်မှာပါရမီချီမြင့်တွေကိုကြိုးစားပြီးတော့ငင်းတဲ့မာတယ်တဲ့ဒါမှမတ်ဖို့နိဗ္ဗာန်ဆိုတဲ့အဝတ်ထည်ကောင်းကောင်းတွေဝတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုခံစားကြရမယ်လို့ဒီလိုအဓိပ္ပာယ်မျိုးကိုပြဆိုတာပါအဲ့တော့မိမိတို့လတာတဲ့အခိုက်မှာမိမိတို့တွေ့ကြုံရတယ်ဆိုတာဘာပြောတာလဲဆိုတော့ရက်ပြစ်ရှိပါးကနေလွတ်ပြီးတော့အခွင့်ကောင်းခါကောင်းနဲ့ကြုံနေရတာတဲ့အဲ့တော့မိမိတို့လတာတဲ့အခိုက်ကြုံတာကိုဘာနဲ့တင်စားထားတယ်လဲဆိုတော့ ေကောဝဘိကဝေခနောဇသမယောဇပြမစရိယဝါတာယဘိကဝေယံတော်များဥစ္စေသားတို့ပြမစရိယဝါတာယမြတ်တော်ရိယမတ်ကိုမြတ်တော်ရိယမတ်ကျင့်သုံးမြတ်တော်ရိယမတ်ကိုကျင့်သုံးခြင်းကဧကောဝတခုတာလင်ဖြစ်သောခနောဇအခွင့်တည်း၎င်းတမယောဇအခါတည်း၎င်းဟောတိဖြစ်ပါ၏တဲ့မြတ်တော်ရိယမတ်ကျင့်သုံးဖို့ရာမတ်ဖို့နိဗ္ဗာန်ရောက်အောင်အတွက်စ조사ဖို့ရာအတွက်အခွင့်အခါဆိုတာတခုပဲရှိတယ်တဲ့အဲ့ဒါကိုဗုဒ္ဓဘာသာနဝမခဏလို့အလွယ်တကူခေါ်ရပါတယ်ရက်ပြစ်ရှိပါကနေလွန်မြောက်ပြီးတော့လာတဲ့အခါဘယ်လိုလဲဆိုတော့တထာဂတောဇာလောကေဥပ္ပန္နောဟောတိအရဟံသမ္မာသမ္ဗုဒ္ဓောဝိဇာစရဏသမ္ပန္နောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မတာရတိတထာတိဝမနုဿာနံဗုဒ္ဓောဘဂဝါတဲ့လောကထဲမှာအရဟံဂုံရှင်အရဟံဂုံတော်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားလောကကြီးမှာပွင့်ထွန်းလာခဲ့ပါတယ်1500ကိရိတာတွေလုံးဝကင်းရှင်းပြီးတော့ဝါဒနာနဲ့တကဝကင်းရှင်းတော်မူတဲ့မြတ်စွာဘုရားတမ္မာတမ္ဗုဒ္ဓဂုံရှင်အလုံးစုံသောတရားတွေကိုမဖောက်မပြန်ကိုတော်တိုင်းသိတော်မူတဲ့မြတ်စွာဘုရားအဲ့ဒီအရဟံစာရိတ္တဂုံတော်၉ပါးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဟာလောကကြီးထဲမှာပွင့်ထွန်းလာတယ်ဆိုတာဘုန်းကြီးတို့လာပြည့်ဝန်ကြီးထွက်လာတာနဲ့အတူတူပါပဲအဲ့တော့လာပြည့်ဝန်ကြီးဟာအလင်းရောင်တွေကိုကမ္ဘာလောကကြီးထဲဖြန့်ဝေပေးတယ်လို့ဘုန်းကြီးတို့မြတ်စွာဘုရားကပွင့်တော်မူလာပြီးတော့မလုတ်တော်မူတယ်ဆိုတော့တမ္မောဇဒေတိယတိဩပတမိကောပရိနိဗ္ဗာနိကောတံဘောရဂာမိသူကတ္တဘဝေရိတောတဲ့အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကဓမ္မောတသစ္စာ၄ပါးတရားကိုလည်းပဲဒေတိယတိဟောတော်မူအပ်၏တဲ့သစ္စာ၄ပါးဆိုတဲ့တရားယောင်ကြီးတွေလောကကြီးတွေဖြန့်ဝေပေးနေတယ်တဲ့ဘုရားရှင်တည်မှုတော်လာပြေဝန်ကြီးရအဲ့တော့ဘလို့တရားတွေဖြန့်ဝေပေးနေတာလဲတရားဆိုတာကတော့ဟိုဖရာကဟောလည်းပဲဟိုတရားဒီဖရာကလည်းဟောလည်းပဲဒီတရားစသည်ဖြင့်လောကမှာမျက်စိလည်လောက်အောင်သူတရားကမှန်တယ်ကိုတရားကမှန်တယ် ਨੇ ဒီလိုပြောဆိုနေကြတယ်အဲ့တော့မြတ်စွာဘုရားရဲ့တရားဟာရွှေစင်းမစစ်မှတ်ကြောက်တင်ကြည့်တယ်လို့တရားစစ်တရားမှန်ဟုတ်တလားမဟုတ်ဘူးလားဆိုတာမှတ်ကြောက်တင်ကြည့်ပါတဲ့အဲ့တော့မြတ်စွာဘုရားတည်းသောလာမင်းကနေပြီးတော့ဖြာထွက်လာတဲ့တရားသစ္စာလေးပါးတရားဆိုတာဘယ်လိုတရားလဲဆိုတော့ဩပါတမိကောကိရိတာကင်းငိမ့်မှုကိုဆောင်ရွက်နိုင်ပေသောပရိနိဗ္ဗာန်ကိုကိရိတာချုပ်ငိမ့်မှုကိုပြုလုပ်နိုင်ပေသောဓမ္မောသစ္စာလေးပါးတရားတဲ့မြတ်စွာဘုရားလာမင်းတိဟုသောရောင်မြတ်စွာဘုရားတိသောလာမင်းကဖြာထွက်လာတဲ့တရားရောင်ကြီးတွေဆိုတာဘာ၄စံနေနဲ့ပြည့်စုံလဲဆိုတော့ဩပါတမိကောကိရိတာကင်းငိမ့်မှုကိုဆောင်ရွက်နိုင်ပေသောတဲ့ဒီတရားတော်ကိုကြင်ကြံကြိုးကိုအားထုတ်လို့ရှိရင်ကိလေသာတွေကတဖြည်းဖြည်းနဲ့ကင်းငြိမ်သွားတာတဲ့တရားအထုတ်တဲ့ပုဂ္ဂိုလ်ဟာလောဘအစွန်းမထွက်ဘူးဒေါသအစွန်းမထွက်ပဲနဲ့ကင်းငြိမ်မှုကိလေသာတွေကင်းငြိမ်မှုကိုဆောင်ရွက်နိုင်တဲ့တရားဒီတရားအတိုင်းကျင့်ရင်ကိလေသာတွေတဖြည်းဖြည်းနဲ့ကင်းငြိမ်သွားတယ်ပရိနိဗ္ဗာန်ကိုကိလေသာချုပ်ငြိမ်မှုကိုပြုလုပ်နိုင်ပေတော့တဲ့ဒီမြတ်စွာဘုရားဟောကြားတဲ့တရားအတိုင်းကျင့်လို့ရှိရင်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ယဟန်တော်ပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်9မိနစ်တရားရှုမရင်9မိနစ်ကိလေသာတွေငြိမ်းအေးသွားတယ်။နောက်ပြီးတော့9ရက်တရားစကန်းဝင်ပြီးတော့9ရက်တရားရှုမရင်9ရက်ကိလေသာတွေငြိမ်းအေးလို့သူကြည်လည်ရလို့ရှိရင်အင်မတန်မှငြိမ်းချမ်းတဲ့အသွင်ကိုဆောင်ပါတယ်တဲ့။အဲ့ဒါမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်အစစ်ပါ။တကယ်လို့တရားတော်အာထုပ်ပါရဲ့လောဘဒေါသတွေကမငြိမ်းချမ်းမနဲ့ပိုကြီးနေတယ်ဒါဆိုရင်စဉ်းစားစရာဖြစ်လာတယ်။တရားတော်ကပဲမှားနေသလားသူကိုယ်တိုင်ကပဲလိုက်နာကျင့်သုံးမှုအာနေနေသလားဒါမျိုးစဉ်းစားစရာတွေရှိလာတယ်။အဲ့တော့တရားတွေတော့လုတ်ပါရဲ့လောဘကသူများတဲ့ကြီးလိုက်တာဒေါသကလည်းပဲသူများတဲ့ပို့ပြီးတော့ဆိုးလိုက်တာဒါဆိုလို့ချင်းစဉ်းစားသင့်ပါတယ်။တရားနိလန်းကပဲမှားနေသလားသူကိုယ်တိုင်ကပဲတရားကျင့်ကြံကြိုးကိုအထုတ်မှုအာနေနေသလားဆိုတော့တခုခုတော့ခြုံရင်းနေတယ်။တကယ်မြတ်စွာဘုရားရှင်ရဲ့တရားတော်ကတရက်တရားရှုမဲ့ရင်တရက်ကိရိတာတွေကင်းငြိမ်းသွားတယ်။နေစဉ်မှာလည်းပဲဒီတိုင်းပဲမြတ်စွာဘုရားရှင်ရဲ့တရားတော်အတိုင်းမေတ္တာတရားထားပြီးတော့ဈေးရောင်စုဝယ်လို့ရင်ဈေးရောင်စည်းဝယ်လို့ရင်လည်းကိရိတာတွေငြိမ်းလို့အင်မတန်မှငြိမ်းချမ်းတဲ့အတွင်ကိုဆောင်းတယ်။ဒါကြောင့်မြတ်စွာဘုရားဒီဟုသောလာမင်းကတရားရောင်ကြီးတွေလွတ်တယ်ဆိုတဲ့နေရာအဲ့ဒီတရားဟာဩပါတမိကောကိရိတာကင်းငြိမ်းမှုကိုဆောင်ရွက်နိုင်ပေသောပရိနိဗ္ဗာန်ကိုကိရိတာချုပ်ငိမ့်မှုကိုပြုလုပ်နိုင်ပေသောတဲ့ကိရိတာကင်းငိမ့်အောင်ကိရိတာချုပ်ငိမ့်အောင်ဆောင်ရွက်နိုင်တယ်ပြုလုပ်ပေးနိုင်တယ်တရားတဲ့အဲ့ဒီတရားမျိုးကို အဲ့ဒီတရားတည်းဟူသောယောင်ကြည်တော်တွေကိုမြတ်စွာဘုရားကလောကမှာလွှမ်းနေတဲ့အခိုက်ပေါ့တံဘောရာဂามီမဉ္ဉံလေးပါးသို့ဆက်ရောက်သွားတတ်တော်တဲ့ဒီတရားတိုင်ကျင့်လို့ရှိရင်တဖြည်းဖြည်းနဲ့ကိလေသာတွေကပါပါပါပါသွားပြီးတော့နောက်ဆုံးမှာသောတာပတ္တိမတ်သောတာပတိဘူသောတာပတ္တိမတ်ဉဏ်ရောက်ရင်ကိုပဲတက္ကာယဒိဋ္ဌိဝိသိကိစ္စာဆိုတဲ့ကိလေသာတွေကကုန်သွားတော့တာနောက်မလေးတံဖိုလေးတံရောက်ပြီဆိုရင်အထူးသဖြင့်မလေးပါးရောက်ပြီဆိုရင်ကိလေသာ10ပါးအကျေအပြင်1500ကိလေသာတွေလုံးဝကုန်သွားတော့တာအဲ့ဒီလိုမဉ္ဉဏ်လေးပါးသို့ဆက်ရောက်သွားတတ်တယ်ကိလေသာတွေကိုအလုံးကင်းငြိမ်အောင်ဆောင်ရွက်နိုင်တဲ့တရားတဲ့အဲ့တော့တရားရဲ့သဘောဟာကြာလေကိလေသာငြိမ်းလေကိလေသာငြိမ်းလေမဉ္ဉဏ်နဲ့နီးစပ်လေတဲ့မဉ္ဉဏ်စီရောက်သွားတတ်တယ်မဉ္ဉဏ်နေဥပတ်သွားပြီဆိုရင်ကိလေသာတွေကအလုံးကင်းပြတ်သွားတော့တာပဲသူကတဲ့ပဝေရီတော်ဖရာရှင်ဒီအမျိုးမျိုးပြားပြားဖြင့်ဟောကြားတော်မူသောတရားတဲ့အဲ့ဒီနိဗ္ဗာန်ရောက်ချောင်းတရားလည်းဤမျိုးမျိုးနဲ့ဟောကြားထားပါတယ်တဲ့အဲ့ဒီလိုတရားတော်တွေကလည်းလောကထဲမှာပေါ်ထွန်းနေတဲ့အခိုက်ပေါ့အဲ့တော့ပြန်ပြောမယ်လာတာတဲ့ခိုက်ဆိုတာဘာကိုပြောတာလဲဆိုတော့ဖျားရှင်တည်ဟူသောလာမင်းကြီးလာပြေဝန်ကြီးကလောကထဲမှာပေါ်ထွက်နေတယ်အဲ့ဒီလာပြေဝန်ကြီးကဖျားထွက်နေတဲ့တရားတော်တွေကလည်းပဲအလင်းရောင်တွေကလည်းပဲလောကထဲမှာဖြန့်ထားတယ်တဲ့အဲ့တော့မိမိတို့ခုကြည့်လိုက်ပေါ့မိမိတို့မြန်မာနိုင်ငံအနေနဲ့ကြည်လိုက်စကိုင်းမန္တလေးဝန်ကျင်ကြည်လိုက်မြတ်စွာဘုရားသာသနာတော်ကြီးမြတ်စွာဘုရားအဆုံးအမအလင်းရောင်တွေမိမိတို့ထိတွေ့ခွင့်ရနေတယ်အဲ့ဒါလာတာတဲ့အခိုင်နဲ့ကြုံနေတာတဲ့နောက်ပြီးတော့ဘာလဲဆိုတော့အရင်စာပုဂ္ဂလောမိစီမေသူဇနပရိသူပိဇာဇာတော်ဟောတိအဲ့တော့မိမိတို့ကလည်းပဲပရိရူပဒေတာဝါတဆိုတဲ့ပရိရူပဒေတာဆိုတဲ့မိစီမအရက်မှာလူလာဖြစ်ရတဲ့ဖရာတရားတန်ကယရဏသုံးပါထွန်းလင်းတဲ့နေရာမှာယတနာသုံးပါးထင်ရှားရှိတဲ့နေရာမှာလူလာပြီးတော့ဖြစ်ရတယ်ဆိုတော့မိမိတို့အခုရွာသေးကြီးဖြစ်တယ်ကြောက်တလုံးမြေမှာဖြစ်ရတယ်ဆိုတော့ယတနာသုံးပါးထွန်းကားတဲ့နေရာမှာဖြစ်ရပြီတဲ့နောက်ပြီးတော့ဘာလဲဆိုတော့အရင်စာပုဂ္ဂလောမိစီမေသူဇနပရိသူပိဇာဇာတောတိသောစာဟောတိပင်ညဝါအာဇလောအနေလမူကိုပတိပလောသူပါတိတာဒုပါတိတတအထမညာတုံနဲ့အဲ့တော့ယတနာသုံးပါးထင်ရှားရှိတဲ့နေရာယဟန်နေဘိက္ခုနေတွေယတနာသုံးပါးကိုစီကကိုကွက်ကတ်တဲ့အမျိုးသားမျိုးသမီးတွေထင်ရှားရှိတဲ့နေရာလူဖြစ်ယုံနေမကပါဘူးတဲ့ကိုယ်ကလည်းပဲဉာဏ်ကြီးဉာဏ်သွေးမြင့်တဲ့ပုဂ္ဂိုလ်ဖြစ်နေပြီတဲ့အဲ့တော့ဘယ်လိုလဲဆိုတော့ပညာဝါတဲ့ပညာရှိတယ်တဲ့အာဇလောထုံထိုင်းမဖြင်းအားဘူးတဲ့တချို့ဆိုလို့ရှိရင်ဖျားပွင့်တဲ့နေရာမှာတော့ဖြစ်ပါရဲ့ယတနာသုံးပါးထင်ရှားရှိတဲ့နေရာမှာတော့ဖြစ်ပါရဲ့ထုံတိုင်းဖြင်းအားနေတယ်အရှိနောက်တောင်မြောက်တောင်မသိပါဘူးဆိုရင်ဒါဟာရပြစ်ရှိပါတယ်ပါသွားတတ်ပါတယ်ခုတော့မိမိတို့ဟာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ထုံတိုင်းဖြင်းအားတဲ့ပုဂ္ဂိုလ်မဖြစ်ဘူးအာဇလောခံတွင်မှရှောကြသောအာယီတွေမရှိသည်တဲ့တချို့ဆိုရင်မွေးကလေးရဖြင်းအားလာတဲ့အခါမှာဗဇတိရဒွေတွေတယီတယီတွေတများများနဲ့ဘာမှနားမလည်ရှာတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ပတိပလောသူပါတိတဒုပါတိတတအထမင်ညာတုံတဲ့ခေါ်လိုက်တဲ့တရားကိုလည်းပဲဒီတရားကမှန်ကန်တယ်ဒီတရားကမမှန်ကန်ဘူးခွဲခြားပြီးတော့သိတတ်တဲ့ပညာဉာဏ်ကြီးရှိတယ်အဲ့တော့ချုပ်လိုက်လို့ရှိရင်တော့ဉာဏ်ကြီးဉာဏ်သွေးမြင့်တဲ့ပုဂ္ဂိုလ်တရားကိုနားလည်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်လူလာပြီးတော့ဖြစ်ရတယ်တဲ့အဲ့ဒါဆိုရင်ဘာနဲ့တူတာလဲဆိုတော့လာတာခိုက်မှာလာပြီးတော့တွေ့ကြုံရတဲ့အမျိုးသမီးလေးတွေနဲ့တူပါတယ်တဲ့လာကြီးကတော့တာနေပါရဲ့လာရောင်နေရတော့လင်းနေပါရဲ့အဲ့အမျိုးသမီးလေးတွေကကျန်မာရေးမကောင်းတဲ့အခိုက်မျက်စိမမြင်တဲ့အခိုက်နောက်ပြီးတော့လက်ချေတွေကျိုးနေတဲ့ခိုင်နဲ့ကြုံရင်ဘိုင်းငင်လို့မရပါဘူးခုလည်းပဲမြတ်စွာဘုရားတည်ဟူသောလာမင်းကြီးလည်းပဲตาနေတယ်ဒီဘုရားရှင်တည်ဟူသောလာမင်းကြီးရဲ့အဆုံးအမတရားတော်တွေအဆုံးအမလင်းရောင်ကြီးတွေတန်ဃာတော်ရှင်မြတ်တည်ရဲ့ကျေးဇူးကြောင့်မိမိတို့လောကကြီးထဲမှာထွန်းလင်းနေတယ်အဲ့ဒီခိုင်မှာလာပြီးတော့ယရဏသုံးပါးရှိတဲ့နေရာမှာလူလာဖြစ်ရတယ်အတိညာလည်းပဲတရားတော်ကိုနားလည်နေနေစွန့်ရင်ရှိတယ်နောက်ပြီးတော့အင်မတန်မှတရားတော်ကိုမှတ်သားနိုင်တဲ့စွမ်းရည်ရှိတယ်ဉာဏ်ရည်မြင့်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတော့အဲ့ဒါလာတာတဲ့အခိုက်မှာအင်္ကာကြီးငယ်မချွတ်ရင်းမဲ့နဲ့မျက်စိအမြင်ရှိတဲ့လုံနိုင်စွမ်းရှိတဲ့အမျိုးသမီးလေးတွေဟာလာတာတဲ့ခိုက်ဘိုင်းငင်တယ်လို့မိမိတို့လည်းပဲဒီလိုအခြေအနေနဲ့ဖြစ်နေခိုက်မှာစူးစမ်းပြီးတော့ပါရမီတွေကျင့်သုံးသင့်ပါတယ်တဲ့အထူးသဖြင့်ဝိပဿနာပညာဆိုတဲ့ရှင်မြင်တွေဟာဖျားရှင်ပွင့်တော်မူမှာမိမိတို့ငင်လို့ရပါတယ်ဒါကြောင့်မိမိတို့ဒါလေးတွေကဝမ်းသာစရာကောင်းတယ်ကဲအလုံးလိုက်ပြီးတော့ဆိုလိုက်ဖရာတရားထင်ရှားရှိစဉ်ဉာဏ်နှင့်ရှင်မှန်ပင်ရက်ပြစ်လွတ်လေသည်ဖရာတရား
ရှင်ရှားရှိစဉ်ဉာဏ်နှင့်ရှင်မှန်ပင်ရဲ့ပြစ်လွတ်လေသည
်တကုဘဝကိုဝမ်းသာရအောင်ဝမ်းမြောက်ရအောင်ဘုန်းကြီးဟာရှေးဦးစွာရဲ့ပြစ်ရှိပါကလွတ်နေတဲ့အကြောင်းကိုဟောပြတာပါအဲ့တော့လာတာတဲ့ခိုက်မှာမျိုးသမီးလေးတွေကကျမ်းမာရေးကောင်းပြီးတော့ဘိုင်းငင်တဲ့လုပ်ကိုလုပ်တယ်လို့မိမိတို့လည်းပဲမြတ်စွာဘုရားပွင့်တော်မူတဲ့အခိုက်တရားရောင်ကြီးတွေလောကထဲမှာထွန်းလင်းနေတဲ့အခိုက်အဲ့ဒီယတနာသုံးပါးထွန်းကားတဲ့နေရာဒေသမှာလူလာဖြစ်တဲ့အခိုက်နံပါတ်၄ဉာဏ်ဉာဏ်ဉာဏ်သွေးရလည်းပဲမြင့်နေတဲ့အခိုက်မှာပါရမီ၁၀ပါးဆိုတဲ့ချီမင်းတွေကိုကြိုးစားပြီးတော့မိမိတို့ငင်ကြပါတဲ့ဒါမှမတ်ဖို့နိဗ္ဗာန်ဆိုတဲ့အထည်တွေရက်လုပ်ပြီးတော့မိမိတို့မတ်ဖို့နိဗ္ဗာန်ချမ်းသာကိုခံစားနိုင်ပါတယ်လို့ဒီလိုပြောတာပါ။ဒါကြောင့်မို့ဖရာလာမင်းသာသနာတော်ထဲမှာသာသနာတော်လာမင်းဖရာလာမင်းလောကထဲမှာထွန်းနေတဲ့ kait လူလည်းပဲဖြစ် kait သာသနာတော်ကြီးနဲ့လည်းပဲလာပြီးတော့တွေ့ကြုံ kait ဉာဏ်ဉာဏ်ဉာဏ်တွေရလည်းပဲတရားတော်ကိုနားလည်တဲ့ kait မှာအမှုမဲ့အမဲ့မဲ့ကာမဂုဏ်တွေနဲ့အချိန်ဖြုံးပြီးတော့မနေပါနဲ့တဲ့ဒါနတွေပြုပါကိုချင်းတရားတွေစောင့်တည်ပါနောက်ပြီးတော့ကုသိုလ်မျိုးစုံပညာပါရမီတရားနာစာဖတ်ပြီးတော့ပညာပါရမီတွေဖြည့်ဆည်းပါဝိပဿနာတွေအထောက်ပြီးတော့ဝိပဿနာဉာဏ်ပညာပါရမီတွေဖြည့်ဆည်းပါပါရမီတွေ၁၀ပါးတွေဖြည့်ဆည်းပါအဲ့ဒါဘာလဲဆိုတော့လတာတဲ့ခိုက်ဘိုင်းငင်ကြတယ်လို့မိမိတို့လည်းပဲဖရာလာမင်းကနေပြီးတော့တရားကြောင်ကြီးတော်တွေထွန်းလင်းနေတဲ့အခိုက်လူဖြစ်ပြီးတော့အတိညာဉ်မြင့်မားနေတဲ့ခိုက်မှာပါရမီတွေကြိုးစားပါလို့ဒီလိုခွင့်ရေးကိုလက်မလွတ်စေခြင်းလို့ရှိစီရော်ကြီးတွေကလာတာခိုက်ဘိုင်းငင်ဆိုတဲ့စကားလေးနဲ့ဆုံးမခဲ့တာပါအဲ့တော့ကောင်းပြီမိမိတို့ခုရက်ပြစ်ရှစ်ပါးကလွတ်နေတာတော့သိပြီအဲ့တော့ရက်ပြစ်ရှစ်ပါးမှာရောက်နေတဲ့ပုံကိုယ်တွေကဘလောက်အခွင့်အရေးတွေဆုံးရှုံးတယ်လဲဆိုတာသိရအောင်ဘုန်းကြီးကရက်ပြစ်ရှစ်ပါးလေးကိုနည်းနည်းဟောပေးဦးမယ်ပေါ့အဲ့တော့မြတ်စွာဘုရားကတာဝတိပြည်ဇေတဝန်ကျောင်းမှာတရင်သုံးတဲ့အချိန်မှာဒီရက်ပြစ်ရှစ်ပါးကိုဟောတော်မူခဲ့ပါတယ်ရက်ပြစ်ရှစ်ပါးကလွတ်ပြီးတော့လာတာတဲ့ခိုက်မိမိတို့တွေ့ကြုံနေရခိုက်ဒါမျိုးတွေကိုလည်းပဲဝမ်းမြောက်ဝမ်းသာဖြစ်အောင်ဗုဒ္ဓဘာသာနဝမခဏကိုလည်းဟောကြားခဲ့တယ်ပေါ့အဲ့တော့ရက်ပြစ်ခြေပါကိုဘုရားရှင်ကဘလို့စပြီးတော့ဟောကြားခဲ့လဲဆိုတော့ခဏကိသောလောကောခဏကိသောလောကောတိဘိက္ခဝေအတုတဝါပုထုဇဏောဘာတတိနောဇာခောသောဇာနာတိခဏံဝါအခဏံဝါတဲ့ယဟန်တို့တဲ့လောကီလူအပေါင်းတွေကအခွင့်သာကနိုင်တာလုပ်ငန်းကိစ္စကိုပြုလုပ်နိုင်တယ်အခွင့်သာကနိုင်တာလုပ်ငန်းကိစ္စကိုပြုလုပ်နိုင်တယ်ဆိုပြီးတော့အာဂမတိကမအဓိကမတုဒ္ဒအာဂမတုဒ္ဒကင်းတယ်အန္တပုထုဇဉ်တွေကအခွင့်အလန်းဆိုတဲ့ဇာတ်ကားကိုပြောဆိုကြတယ်တဲ့အခွင့်အလန်းဆိုတဲ့ဇာတ်ကားကိုလူတိုင်းတော်တော်များများပုထုဇဉ်တွေအန္တပုထုဇဉ်တွေပြောဆိုနေကြတယ်အခွင့်သာကနိုင်တာလုပ်ငန်းကိစ္စကိုပြုလုပ်နိုင်တယ်ဆိုပြီးတော့အခွင့်အခွင့်ဆိုတဲ့ဇာတ်ကားကိုပြောဆိုကြတယ်တဲ့နောဇာကောသောဇာနာတိခဏံဝါအခဏံဝါတဲ့ဒါပေမဲ့လို့အဲ့ဒီအန္တာပုထုဇဉ်တွေကဗဇက်ကသာအခွင့်လန်းအခွင့်လန်းလို့ပြောဆိုနေကြတာတကယ်တော့သူတို့ဟာအခွင့်လန်းကိုလည်းပဲမသိရှာကြပါဘူးအခွင့်လန်းမဟုတ်တာကိုလည်းပဲမသိရှာဘူးအခွင့်လန်းကိုလည်းပဲမသိရှာကြဘူးတဲ့သေသေးချာချာပိုင်းပိုင်းချာချာနားမလည်ကြပါဘူးတဲ့အတ္တိမေဘေကဝေအခဏာအတ္တမယဗျမစရိယဝါတာယဘေကဝေယံတော်များဥจิตသားတို့ပြမစရိယဝါတာယမြတ်သောအရိယမတ်ကိုကျင့်သုံးခြင်းငှာအတ္တမယအခွင့်မဟုတ်သောသဘောတို့သည်အခဏအခွင့်မဟုတ်သောသဘောတို့သည်အတ္တမယအခွင့်လည်းမပွင့်စေသောသဘောတို့သည်ဤမေအထဤရှင်မျိုးတို့ပင်သည်ဤတိဤသူဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တည်းအဲ့တော့အန္တပုတ္တဇဉ်တွေကအခွင့်လန်းဆိုတဲ့ဇကားကိုတော့ပြောဆိုကြတယ်ဒါကြီးမဲ့သူတို့ဟာအခွင့်လန်းကိုလည်းပဲမသိရှာကြဘူးအခွင့်လန်းမဟုတ်တာကိုလည်းပဲနားမလည်ရှာကြပါဘူးတဲ့ယဟန်တို့တဲ့တကယ်တော့အရိယမတ်မြတ်တော်အရိယမတ်ကိုကျင့်သုံးဖို့ရာအတွက်အခွင့်မဟုတ်သောသဘောအခွင့်လန်းမပွင့်စေတဲ့သဘောအဲ့ဒီသဘောမျိုးတွေဟာရှင်မျိုးရှိတယ်တဲ့ဆိုလိုရင်းကဘာလဲဆိုတော့အရိယမတ်တရားကိုရအောင်အားထုတ်ဖို့ရာအတွက်အခွင့်လန်းမဟုတ်တာခွင်လန်းမဟုတ်တဲ့သဘောရှစ်မျိုးတဲ့မတရားဖို့တရားနိဗ္ဗာန်တရားကိုရအောင်အားထုတ်ဖို့အတွက်အခွင့်လန်းမဟုတ်တာရှစ်မျိုးရှိတယ်တဲ့အဲ့တော့ဒီရှစ်မျိုးနေရာသဘောတရားတွေဖြစ်နေလို့ရှိရင်မဖို့နိဗ္ဗာန်အဲ့ဒီဘဝမှာမရနိုင်တော့ပါဘူးတဲ့ဒါကိုပဲဘုန်းကြီးတို့ရှေးဆရာတော်ကြီးကရက်ပြစ်ရှစ်ပါလို့ခေါ်ခဲ့ကြတယ်ပ
ဘာဖြစ်လို့ရက်ပြည့်ရှိပါလို့ခေါ်တယ်လဲဆိုတော့ကဲအားလုံးလိုက်စို့အပြည့်ရှိညာအရမညာမသားရှိပါသည်အပြည့်ရှိညာအရမညာမသားရှိပါသည်အဲ့တော့ဩကာသကရောကျိုးနဲ့စောစောကရှိခိုးတဲ့အခါရပြေရှိပါရန်သူမျိုး၅ပါးစတိတို့ကအခခသိမ့်ကင်းလို့ငြိမ့်ပြီးတော့မတရားဖို့တရားနိဗ္ဗာန်တရားကိုမြန်မြန်ရပါရစေလို့အမြဲတမ်းဖျားရှိခိုးရင်လည်းတရားတော်မှတွေဆူတောင်းနေကြတယ်။တန်ဃာတော်ရှင်မြတ်ဒီကရောရင်လည်းဆူတောင်းကြတယ်လူကြီးသူမတွေအခါကြီးရကြီးတရင်ကျွတ်နောက်ပြီးတော့နှစ်သက်ကူးတဲ့အခါတွေကရောကျိုးရှင်လည်းပဲဆူတောင်းနေကြပါတယ်အဲ့တော့ရက်ပြည့်ရှိပါဆိုတာဘာပြောတာလဲဆိုတော့အပြစ်ရှိတဲ့အရက်ကိုရက်ပြည့်ရှိပါတဲ့အဲ့ဒီအရက်ရောက်သွားရင်အပြစ်တွေရှိသွားတယ်တဲ့ဘလို့အပြစ်တွေရှိသွားတာလဲဆိုတော့အဲ့ဒီရှင်မျိုးနေရာမှာရောက်သွားလို့ရှိရင်အဲ့ဒီဘဝအဲ့ဒီခန္ဓာကိုယ်နဲ့မတရားဖို့တရားနိဗ္ဗာန်တရားကိုဘလို့မှရနိုင်권မရှိတော့ဘူးတဲ့ဒါကြောင့်အဲ့ဒီအရက်ရှိပါမှာဖြစ်သွားရင်အပြစ်ရှိတဲ့အရက်တွေဖြစ်သွားတယ်မတ်ဖို့နိဗ္ဗာန်မရနိုင်တော့ဘူးမဖို့နိဗ္ဗာန်ကိုရအောင်ကြိုးစားခွင့်မရှိတဲ့အတွက်အပြစ်ရှိတဲ့အရက်တွေတဲ့ဒါကိုဘုန်းကြီးတို့ရက်ပြစ်ရှိပါလို့ခေါ်ရပါတယ်အကောင်းမီမြတ်စွာဘုရားကအဲ့ဒီလိုမဖို့နိဗ္ဗာန်ကိုရနိုင်ခွင့်မရှိတဲ့အရက်ရအောင်ကြိုးစားနိုင်ခွင့်မရှိတဲ့အရက်အဲ့ဒီသဘောတရားရှင်းမျိုးရှိပါတယ်တဲ့အဲ့တော့ပထမ၃မျိုးကဘာလဲဆိုတော့ဘုန်းကြီးတို့ဒီရက်ပြစ်ရှိပါကိုလူဘဝကိုမန်တိုင်ထားပြီးတော့ဘောဌာနပြုပြီးတော့ရေတွက်လိုက်လို့ရှိရင်လူဘဝရဲ့လူဘဝလူဌာနရဲ့အောက်မှာကရပြစ်၃ပါးရှိပါတယ်။လူဘဝလူဌာနရဲ့အထက်မှာရပြစ်၁ပါးရှိတယ်။လူပြည်မှာကရပြစ်၄ပါးရှိတယ်။အဲ့တော့ရပြစ်၈ပါးပေါ့။အဲ့တော့လူဘဝလူဌာနရဲ့အောက်မှာဆိုတာအပေဘုံငရေတရိစ္ဆန်ပိတ္တာဒီသူရကေဆိုတဲ့အပေလေးဘုံမှာကရပြစ်၃ပါးအထက်နတ်ပြန်မာရီမှာကရပြစ်၁ပါးအဲ့ဒါကလူပြည်ရဲ့အထက်ခုနအပေဘုံကလူပြည်ရဲ့အောက်လူပြည်မှာကရက်ပြစ်၄ပါးဆိုပြီးတော့မြတ်စွာဘုရားကမဖို့နိဗ္ဗာန်ရနိုင်권မရှိတဲ့အရက်၈ပါးတနည်းအားဖြင့်အပြစ်ရှိသောအရက်၈ပါးရက်ပြစ်၈ပါးကိုဟောခဲ့ရတယ်ပေါ့ကဲပထမဆုံးရက်ပြစ်၃ပါးကိုအလုံးစုကြည့်ရအောင်လိုက်စို့ဖျားပွင့်ကဘယ်သုံးရွာဖြစ်ရှာရက်ပြစ်၃ပါးဒီဖျားပွင့်ကပေသုံးရွာဖြစ်ရှာရပြည့်သုံးပါးဒီအဲ့တော့စောစောကပြောတယ်လို့ပေါ့ဖရာလာမင်းကြီးကလည်းပဲလာပြည့်ဝန်းကြီးကလောကကြီးထဲမှာထွက်နေတဲ့အခါနောက်ပြီးတော့အဲ့ဒီလာပြည့်ဝန်းကြီးကတရားရောင်ကြီးတွေထွန်းလင်းနေတဲ့အခါခုဘုန်းကြီးတို့မြန်မာနိုင်ငံကြည်လိုက်ပေါ့မြတ်စွာဘုရားပွင့်တော်မူနေတယ်ဘာဖြစ်လို့လဲမြတ်စွာဘုရားကသူဟောကြားတဲ့တရားတော်တွေကိုထားခဲ့တယ်ဒါဒီကိုတန်ဃာတော်ရှင်မြတ်ကြီးကမပြောက်ပြက်အောင်သာတင်တိုက်ကြီးတွေထောင်းပြီးတော့စောင့်ရှောက်နေကြတယ်တရားဟောတဲ့ဆရာတော်တွေကလည်းပဲလောကထဲမှာအလင်းကြီးအလင်းရောင်တွေကိုဖြန့်နေတယ်ခဲ့ဒီအခိုက်ပေါ့နော်ဖရာလည်းပဲပွင့်နေတယ်တရားလည်းပဲထင်ရှားရှိနေတယ်အဲ့ဒီအခိုက်မှာအရင်စာပုဂ္ဂလောနိရယံဥပပန္နောဟောတိတဲ့ပုဂ္ဂိုလ်တယောက်ဟာငရေကြီးရှစ်ထက်ငရေငယ်စသည်ဖြင့်အဲ့ဒီငရေမှာသွားပြီးတော့ဖြစ်နေရပြီဆိုရင်အဲ့ဒါရက်ပြစ်တစ်ပါးပဲတဲ့ဘာဖြစ်လို့လဲငရေကြနေတဲ့ပုဂ္ဂိုလ်တယောက်ဟာလောကကြီးထဲမှာဖရာတွေဘလောက်ပဲပွင့်ပွင့်တရားတွေဘလောက်ပဲဟောဟောသူ့မှာတရားနာယူခွင့်မရှိပါဘူးတရားနာယူခွင့်မရှိတယ်လို့တရားတွေကျင့်ကြံကြိုးကိုအထောက်ခွင့်လည်းမရှိဘူးမဖို့နိဗ္ဗာန်ရောက်ခွင့်လည်းမရှိဘူးသူဟာအဟိတ်နဲ့ပဋိသင်္ဍနေတော့တရားတွေကိုနားလည်နိုင်တဲ့စွမ်းရည်မရှိဘူးပေါ့ဒါကြောင့်မို့အဲ့ဒီဖရာတရားလောကထင်ရှားရှိနေတဲ့အခိုက်မှာငရဲမှာသွားပြီးတော့ဖြစ်ရခြင်းဟာလေရက်ပြစ်တစ်ပါးပါတဲ့ဒီငရဲသားတွေဟာငရေထဲမှာအမျိုးမျိုးနှိပ်စက်ခံနေရပါတယ်သူတို့မှာတရားနာယူခွင့်မရှိဘူးတရားနာယူခွင့်မရှိရင်တရားကျင့်ဤမသိဘူးပေါ့တရားကျင့်ဤမသိရင်မဖို့နိဗ္ဗာန်ရောက်ခွင့်မရှိဘူးပေါ့တရားမကျင့်နိုင်ဘူးနောက်ပြီးတော့သူတို့ရဲ့ပဋိသင်္ဍတွေကလည်းအာဟိပဋိသင်္ဍတွေဖြစ်နေတော့တရားကိုနားလည်နိုင်ခွင့်မရှိဘူးဒါကြောင့်ဖရားပွင့်တော်မူတဲ့အခိုက်တရားတွေတရားလင်းရောင်တွေလောကမှာရှိနေတဲ့အခိုက်မှာငရေမှာဖြစ်ရခြင်းဟာလေနံပါတ်၁ရပ်ပြစ်တစ်ပါးပါတဲ့နောက်နံပါတ်၄ရပြက်ကဘာလဲဆိုတော့အရင်စာပုဂ္ဂလောတိတိသနာယောနေဥပပန္နောဟောတိတဲ့ဖရာတရားလောကကြီးထဲမှာထင်ရှားရှိနေတဲ့အခိုက်မှာတရိစ္ဆာန်ဖြစ်ရတာလေရပြက်တပါတဲ့တရိစ္ဆာန်ဆိုတာဘုန်းကြီးတို့စဉ်းစားကြည့်ပေါ့ခုကြောင်းထဲမှာမြတ်စွာဘုရားကြောင်းတိုက်ထဲမှာကြောင်းလေးတွေခွေးလေးတွေအခြားငှက်တတဝါတွေရှိနေကြတယ်သူတို့အဲ့ဒါရပြက်ရောက်နေတာတရားတော်မတွေကကြောင်းတိုက်ထဲမှာမနေရပါဘဲ
မိမိတို့တရားနာယူခွင့်တရားကိုနားလည်ခွင့်တရားအထုတ်ခွင့်ရှိတော့ယက်ပစ်ရှိပါကလွတ်နေကြရတယ်။ဒီကြောင်လေးတွေဖွေးလေးတွေစတဲ့တတ္တဝါတွေကကြောင်ထဲမှာတော့လာဖြစ်တယ်။ဖရာတရားဖရာဒီဥတော်လာမင်းကြီးတရားဒီဥတော်တရားဒီဥတော်အလင်းရောင်နေဒီလိုရှိနေတဲ့နေရာမှာလာပြီးတော့သူတို့ဖြစ်ရတယ်။သို့တော်တိဋ္ဌံဖြစ်နေတော့သူတို့မှာပဋိသင်္ဍေဉာဏ်ကအာဟိနဲ့ပဋိသင်္ဍေတည်ခဲ့ပါတယ်။ဉာဏ်မပါပါဘူး။ဒါကြောင့်တရားတော်တွေနားလည်နိုင်စွမ်းမရှိဘူး။ညကစာသင်ကြားခြင်းကြားမယ်ဘာမှနားမလည်ဘူး။တရားဟောတာအသင်ကြားခြင်းကြားမယ်ဘာမှနားလည်နိုင်စွမ်းမရှိဘူး။အဲ့တော့ဘာဖြစ်လဲ။တရားရှုမှတ်နိုင်ခွင့်လည်းမရှိဘူး။တရားကိုသိစွမ်းနိုင်တဲ့ဉာဏ်ကြီးလည်းမရှိဘူး။ဒါကြောင့်ဒီတိဋ္ဌံလေးတွေဟာရက်ပြစ်ရှိပါတဲ့အတဘာဖြစ်နေကြတာပါတဲ့။ဒါကြောင့်ဘုန်းကြီးတို့ဒုံလဘယဟန်ခံပူတဲ့ပုံကိုယ်တွေဆိုသိပါတယ်။ဘာဖြစ်လို့လဲဆိုတော့ယဟန်ခံတဲ့အချိန်မှာဆိုရင်မြတ်စွာဘုရားကမေခွန်းတစ်ချက်ပါတယ်။မေးဖို့ရညွှန်ကြားထားခဲ့တယ်။တဲ့ဟာလူသားစင်စင်မှန်ရလားတဲ့လူသားစင်စင်မမှန်ရင်မြတ်စွာဘုရားကယဟန်ပြုမပေးပါနဲ့တဲ့။ဘာဖြစ်လို့လဲဆိုတော့နဂါးတွေတို့ဂလုံးတွေတို့ကတိရစ္ဆာန်ဇက်တွေသူတို့ဟာအာဟိပဋိသင်္ဍေနဲ့ဆိုတော့အဲ့ဒီဘဝအဲ့ဒီခန္ဓာကိုယ်နဲ့မတ်ဖို့နေကွန်ရခွင့်မရှိဘူး။တခါတည်းရန်သူတို့ကကုသိုလ်တွေလိုချင်တဲ့အခါလူပြည်လာပြီးတော့လူအတွင်ဖန်ဆင်းပြီးတော့ယဟန်ခံကျင်တာတွေရှိကြတယ်။ဒါကြောင့်အဲ့ဒီလူပုဂ္ဂိုလ်တွေဟာကုသိုလ်လိုချင်လို့ယဟန်လာခံပြီးမဲ့မြတ်စွာဘုရားမတ်ဖို့နေကွန်ရခွင့်မရှိတဲ့အတွက်သင်္ကန်းဝတ်ပေးလည်းပဲပိုပါပဲဆိုပြီးတော့လူသားစင်စစ်ဖြစ်မှရဟန်းပြုပေးပါလို့မြတ်စွာဘုရားကရဟန်းတော်တွေကိုသိက္ခာပုပင်ရခဲ့တယ်။ဒါကြောင့်ရဟန်းခန္ဓာကလူသားစင်စစ်မှန်ရလားလို့မေခွန်းတစ်ခုမေးရတာ။အဲ့ဒါတိရစ္ဆာန်ဖြစ်နေရက်ပြစ်ရှိပါတဲ့ရောက်နေတဲ့မတ်ဖို့နေခွင့်ရခွင့်မရှိတော့တရားကိုနားလည်ခွင့်မရှိတော့ဒါကြောင့်တိရစ္ဆာန်ဖြစ်ရတာဘဝဆုံးရှုံးပါတယ်တဲ့။အဲ့ဒီတိရစ္ဆာန်သာဘဝမှာဖြစ်နေခိုက်တော့အဲ့ဒီဘဝမှာမတ်ဖို့နိဗ္ဗာန်ကိုရခွင့်မရှိတော့ရအောင်ကြိုးစားခွင့်မရှိတော့ပါဘူးတဲ့။ဒါကြောင့်ဒုတိယရပစ်ကဖျားပွင့်တော်မူခိုက်တရားလင်းရောင်းနေဖြာနေတဲ့အခိုက်အဲ့ဒီခိုက်မှာတရိစ္ဆာန်ဖြစ်ရခြင်းဟာရပစ်တစ်ပါးပါတဲ့။နောက်နံပါတ်3ရပစ်ကဘာလဲဆိုတော့အရင်စာပုဂ္ဂလောပိဋိဝီတယံဥပပန္နောဟောတိတဲ့။အဲ့တော့နံပါတ်3ကပိဋ္ဌာပုံမှာဖြစ်ရတယ်တဲ့ဖျားပွင့်တော်မူတဲ့အခိုက်ပိဋ္ဌာဆိုတာဘုရားတို့တစီဆိုမင်းစားတို့ဒါမျိုးတွေလည်းပါတာပဲအတူတကယ်လည်းပဲဘုန်းကြီးတို့ပိတ္တာအကြီးစားဝယ်သူတကယ်လို့ခေါ်ရပါတယ်တချို့ဘုံပိမ့်မှန်တွေရှိတယ်သူတို့လည်းပဲပိတ္တာထဲမှာပါရတာပါပဲအဲ့တော့တချို့ပိတ္တာတွေကဉာဏ်ပညာထက်မြက်ပြီးတော့သောတာပန်ဖြစ်တာရှိပေမဲ့များစုဖြစ်တဲ့တစေတရေမင်းစားစတဲ့ဒီပိတ္တာတွေကတော့အဲ့ဒီဘဝမှာတရားသူမရနိုင်ပါဘူးဉာဏ်ရည်မြင့်ဉာဏ်ရည်ဉာဏ်သွေးမမြင့်ပါဘူးတဲ့အဲ့တော့ဘုန်းကြီးတို့ဒီပိတ္တာဘဝရောက်သွားလို့ရှိရင်လေဒါရက်ပြည့်ရှိပါတဲ့တပားရောက်သွားတာအဲ့ဒီဘဝမှာမတ်ဖို့နိဗ္ဗာန်ရခွင့်မရှိတော့ဘူးမတ်ဖို့နိဗ္ဗာန်ရအောင်ကြိုးစားခွင့်လည်းမရှိတော့ပါဘူးတဲ့ဒါကြောင့်ဘုန်းကြီးတို့ဒီဖျားပွင့်တော်မူတဲ့အခါလူပြည်ကနေပြီးတော့အောက်ကိုလှမ်းပြီးတော့ကြည့်လိုက်ရင်ဒီအပေ၃ပါးမှာဖြစ်နေတဲ့ငရေတရိစ္ဆာန်ပိတ္တာဖြစ်နေတဲ့တတ္တဝါတွေကရက်ပြည့်ရောက်နေကြတယ်တဲ့ဒါကြောင့်မို့သူတို့ကရက်ပြည့်ရှိပါအဲ့ဒီလိုရက်ပြည့်ရှိပါကလွတ်ပြရစီလို့နေရှင်ဗုဒ္ဓဘာသာဝင်တွေကဆုတောင်းနေကြတာမဖို့နိဗ္ဗာန်ရခွင့်မရှိတဲ့အတွက်ရအောင်ကြိုးစားခွင့်မရှိလို့ဒီလိုသဘောပေါက်စေခြင်းမာတယ်ဒါကလူပြည်တဲ့လူပြည်ကနေကြည့်လိုက်လို့ရှိရင်အညံစားပုံတွေမှာရက်ပြက်၃ပါးသွားပြီးတော့တွေ့ရပါတယ်နောက်လူပြည်ကနေပြီးတော့အထက်ကိုမော့ကြည့်လိုက်ရင်နက်ပြန်မာတွေမှာရက်ပြက်၃ပါးသွားတွေ့ရတယ်တဲ့ကဲဒါလေးကိုလည်းပဲအာလုံးလိုက်ဆိုလိုက်ဖျားပွင့်စင်အတင်အရူဗျံမာဟုမယူရပြစ်တပါးဒီဖျားပွင့်စင်အတင်အရူဗျံမာဟုမယူရပြစ်တပါးဒီအထက်မောကြည့်လိုက်တဲ့အခါဘုန်းကြီးတို့နက်ပြီ6တက်နဲ့ဗျံမာ20ဆိုတဲ့ပုံ၄ရှိပါတယ်ဒါတွေကဖျားရှင်ဟောကြားခဲ့လို့သိရတာပါအဲ့ဒီဗျံမာ20ထဲမှာရူပ16ဘုံထဲမှာအတညတ်သက်ဘုံဆိုတာရှိတယ်။အဲ့ဒီအတညတ်သက်ဘုံမှာရောက်ရရင်လေရက်ပြစ်တပါးတဲ့။နောက်အရူပ4ဘုံရောက်သွားလို့ရှိရင်လည်းရက်ပြစ်တပါး။ဒါကြောင့်မို့နတ်ဗျံမာတွေကအတညတ်သက်ဗျံမာအရူပ4ဘုံမှာဖြစ်ရတဲ့အရူပဗျံမာဒီဗျံမာတွေဖြစ်ရတာလေရက်ပြစ်တပါးပါပဲတဲ့။အရင်စာပုဂ္ဂိုလ်အရင်စာပိတ်ကဝေပုဂ္ဂလောအညတရံဒီဃယူကံဒေဝနိကယံဥပပန္နောဟောတိတဲ့။အဲ့ဒီလိုအသက်တန်းရှည်တဲ့အတညတ်သက်ဗျံမာအရူပဗျံမာတွေဖြစ်ရတာလေရပြစ်တပါဘာဖြစ်လို့လဲမတ်ဖို့နိဗ္ဗာန်ရခွင့်မရှိလို့မတ်ဖို့နိဗ္ဗာန်ရအောင်ကြိုးစားခွင့်မရှိလို့တဲ့ဘုန်းကြီးတို့အကျဉ်းချုပ်ပြောရလို့ရှိရင်အတညတ်သက်ဗျံမာနဲ့အရူပဗျံမာအကြောင်းကိုပြီးလို့ရှိရင်ဘုန်းကြီးဒါလေးကိုအကျယ်ချဲ့ပြောပေးပါမယ် တခါတခါမရနေနဲ့တော့ထူးဆန်းနေမှာပဲဘယ်နဲ့လူပြည်တဲ့အင်မတန်အဆင့်တန်းမြင့်တဲ့ဗျံမာကြီးဖြစ်ရတာကိုမြတ်စွာဘုရားကရက်ပြစ်လို့ဘာလို့ဟောရတာလဲအချင်းချုပ်ကတော့မတ်ဖို့နိဗ္ဗာန်ရခွင့်မရှိလို့မတ်ဖို့နိဗ္ဗာန်ရအောင်ကြိုးစားခွင့်မရှိလို့လို့ဒါမျိုးလေးမှတ်ထားလိုက်ပါပြီးရင်ဒီတစ်ချက်ကိုဘုန်းကြီးအကျယ်ထည့်ပြီးတော့ခြေပေးပါမယ်ဒါလေးကလူတွေတန်တရားဖြစ်เสียရှိတဲ့အချက်ပေါ့နောက်အဲ့ဒါကလူပြည်ကနေကြည့်လိုက်ရင်အထက်မှာရက်ပြစ်တစ်ပါးအဲ့တော့ရက်ပြစ်၄ပါးရှိသွားပြီဘုန်းကြီးတို့လူပြည်မှာရောရက်ပြစ်ဘယ်နှပါးရှိလဲဆိုတော့လူပြည်မှာရက်ပြစ်၄ပါးရှိပါတယ်တဲ့ကဲဆိုကြည့်လိုက်ဖျားပွင့်ကလူရိုင်းရွာဖြစ်ရှာရက်ပြစ်တစ်ပါးဒီဖျားပွင့်ကလူရိုင်းရွာဖြစ်ရှာရက်ပြစ်တစ်ပါးဒီအရင်စာပုဂ္ဂလောပစ္စည်းပစ္စံတိမေသူဇနပရိသူပစ္စာဇာတောဟောတိသောဇာဟောတိအဝိညာတာရေသူမိလက်ခေသူယထာဂတိယထာနတ္ထိဂတိဘိက္ခုနံဘိက္ခုနီနံဥပါဒကနံဥပါတိကနံနဲ့လူရဲလို့တော့ဖြစ်လာပါရဲ့သာသနာတော်ကြီးကတော့ဒီမှာမြန်မာနိုင်ငံမှာထင်ရှားရှိနေပါရဲ့တရားအထုတ်ခွင့်နေရှိနေပါရဲ့ဒါပေမဲ့လို့တဲ့လူဖြစ်လာပြီမဲ့လို့ဒီပုဂ္ဂိုလ်ဟာပစ္စံတရေအယက်ယရနာ၃ပါးဖရာတရားတန်ခါမရှိတဲ့နေရာယဟန်တော်တွေတရားဟောပြမဲ့ယဟန်တော်တွေယရနာ၃ပါးကိုဆီကတ်တဲ့အမျိုးသားအမျိုးသမီးတွေမရှိတဲ့နေရာတကယ်တောဆွန်တောင်ပြားမှာလူသွားဖြစ်ရတယ်ပြီးတော့သောဇာဟောတိအဝိညာတာရီသူမိလက်ခေသူတဲ့အလွန်ကိုပဲမတိနားမလဲတဲ့လူရိုင်းမျိုးမှာသွားပြီးတော့ဖြစ်ရတယ်တဲ့သူများအသက်တက်ပြီးတော့အသက်မွေးတယ်စရိုက်တွေရကြံတန်းလိုက်တဲ့နှုတ်ကလည်းပဲကြံလူကလည်းပဲကြံအသိဉာဏ်လည်းပဲနဲတယ်အဲ့တော့မဟုတ်တဲ့အလုပ်တွေသူများတက်တက်ပြီးတော့အသက်မွေးခြင်းငါးပါးတိလာကျိုးပြက်ပြီးတော့အသက်မွေးနေကြတယ်လူရိုင်းမျိုးမှာသွားဖြစ်နေတယ်အဲ့ဒီရဲ့မှာဖရာတရားတန်ကလုံးဝမရှိဘူးဆိုရင်အဲ့ဒါလူဖြစ်ပေမဲ့လူအဲ့ဒါရက်ပြစ်ရှိပါရောက်နေတာတဲ့ဘာဖြစ်လို့လဲသူတို့မှာတရားနာယူခွင့်မရှိတရားအထုတ်ခွင့်မရှိဒီတော့မတ်ဖို့နိဗ္ဗာန်ရခွင့်မရှိတော့ဘူးဒါကြောင့်မို့လူချင်းတူပေမဲ့အသက်ရှူကွဲပြီးနေတာဒါကြောင့်အဲ့ဒီလူလူရိုင်းရွာမှာဘာမှဖရာတရားတန်ကမထွန်းကားတဲ့နေရာမှာအကုသိုလ်တွေနဲ့အသက်မွေးပြီးတော့ရိုင်းရိုင်းဆိုင်ဆိုင်နေရတဲ့လူရိုင်းဖြစ်ရတာလည်းပဲရက်ပြစ်တပါးပါပဲတဲ့ဒါမြတ်စွာဘုရားကလူပြည်ကရက်ပြစ်၄ပါးရဲ့တပါးကိုရှင်းဥစွာဟောလိုက်ပါတယ်။ကဲနောက်လူပြည်ကရက်ပြစ်၄ပါးရဲ့ဒုတိယမြောက်ရက်ပြစ်ကဘာလဲဆိုတော့ကဲအားလုံးလိုက်ဆိုဖျားပွင့်ညာအယူမှားမှတ်သားရက်ပြစ်တပါးဒီဖျားပွင့်ညာအယူမှားမှတ်သားရက်ပြစ်တပါးဒီအရင်သာပုဂ္ဂလောမိစိမေသူဇနပရိသူပစ္ဆာဇာတောတိသောဇာဟောတိမိစ္ဆာဒိဋ္ဌိကိုဝိပရိဒဒတနောတဲ့အဲ့တော့ယနေ့မိဘမေတ္တာမိသားစုလူဖျားတရားတန်ခါယန္နာသုံးပါးထွန်းကားတဲ့မိစိမဒေတာမှာတော့လူလာဖြစ်ရပါရဲ့ဒါဗိမဲ့လို့တဲ့ဒီပုဂ္ဂိုလ်ဟာမေဇာဒေတိကောဒီဝိပရိဒဒတနောတဲ့အယူတွေကမှားနေတယ်အမြင်တွေကဖောက်ပြန်နေတယ်အဲ့တော့အယူမှားမေဇာဒေတိဖြစ်ရလို့ရှိရင်လည်းပဲဒီပုဂ္ဂိုလ်ကယတနာ၃ပါးနဲ့ထိတိခွင့်ရပြီမဲ့လို့တရားနာယူခွင့်မရတရားကိုရှုမှတ်ပွားများခွင့်မရဒီတော့မတ်ဖို့နေကွယ်မရတော့ဘူးတဲ့အဲ့လိုဖျားပွင့်တဲ့အခါမှာမှားတော့အယူရှိတဲ့မေဇာဒေတိအယူရှိတဲ့ပုဂ္ဂိုလ်ဖြစ်ရတာလည်းပဲယတနာ၃ပါးနဲ့တွေ့နေရပြီမဲ့လို့ဒီပုဂ္ဂိုလ်ကလည်းရက်ပြစ်တပါးပါတဲ့ဘလို့ယူမတာလဲဆိုတော့သူဟာနတ္ထိဒိဋ္ဌံနတ္ထိယိဋ္ဌံနဲ့ပေးလူပူဇော်ခြင်းရဲ့အကျိုးဆိုတာပူလူပူဇော်ပေးလူပွဲဝတ္ထုတွေကိုပေးလူရခြင်းရဲ့အကျိုးမရှိဘူးပူဇော်ပွဲဝတ္ထုတွေကိုအကြည့်အကျဲပူဇော်ရခြင်းရဲ့အကျိုးဟာမရှိဘူးဘာတွေပဲလူခြင်းရဲ့အကျိုးမရှိဘူးလို့သူဟာအယူဆရှိတယ်ဧတေတောဟာရောက်လာကြတဲ့ဧည့်သည်တွေကိုကောင်းတော့ရရပစ္စည်းဥတုလေးတွေပေးကမ်းတယ်ပြုစုတယ်ဒါလည်းပဲအကျိုးမရှိဘူးလို့ဒါမျိုးယူတယ်ပေါ့အဲ့တော့သူ့ရဲ့ယူဆကလှူတဲ့ပုံကိုယ်တွေကအလိုလှူနေတာအလှူခံတဲ့ပုံကိုယ်တွေကလဲလို့လှူခံနေကြတာဒါမျိုးယူရှိတယ်အဲ့တော့လှူတာဘာမှအကျိုးမရှိဘူးဆိုပြီးတော့ပစ္စည်းကိုပဲရှာတယ်လှူဖို့လုံးဝမစင်စားဘူးဒါမျိုးယူရှိတယ်လှူခြင်းကြောင့်လည်းအကျိုးမရှိဘူးလို့သူကယူရှိတယ်ပေါ့နတိဒုက္ခဒုက္ခနံကမ္မနံဖလံဝိပါကောတဲ့ကောင်းတာလုပ်လို့မကောင်းတာလုပ်လို့အကျိုးရင်အကျိုးဆက်ဆိုတာမရှိဘူးလို့ဒါမျိုးယူဆရှိတယ်ဥပမာအပြင်သူများတက်တယ်ဆိုရင်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေက ngaye cha de de abe cha de de abe ya lut lu shin atat do de de da myo yu shi de tu wa ro tu mya atat tat de ba ma phit ba bu ngaye le be ma cha u abe le ba le ma cha u lu phit lu shin atat do de na mya de da le de ma phit ba u tu wa tu phit ni da tabo de ya liao phit ni ja da lu da myo hma de a yu shi da bo naw pi lo lu dan lu shin le be na bi tu ga di yaut de da le be yu ma shi u တခါလူတန်းတဲ့ပုဂ္ဂိုလ်နဲ့ဒီသူကတိရောက်လို့ရှိရင်လည်းမလူတန်းတဲ့ပုဂ္ဂိုလ်တဲ့လူချင်းတူတာတောင်မှအသက်ရှည်တာအရှင်လာတာပိုတယ်ဒါလည်းပဲသူအယုံကြည်မရှိဘူးပေါ့နတ္ထိယံလောကောနတ္ထိပရောလောကောတဲ့နတ္ထိယံလောကောဤပိစ္ဆုပန်လောကတိနတ္ထိမရှိတဲ့အတိတ်ဘဝတုန်းကရှိနေတဲ့ပုဂ္ဂိုလ်တွေသေလွားလို့ရှိရင်ဒီဘဝလာရောက်တယ်ဆိုတာမရှိနိုင်ဘူးတခါဒီဘဝကသေသွားတဲ့ပုဂ္ဂိုလ်တွေနောက်ဘဝဖြစ်တယ်ဆိုတာမရှိနိုင်ဘူးဒါမျိုးအယူရှိတယ်ပေါ့နတ္ထိယံလောကောနတ္ထိပရောလောကောနတ္ထိမာတာနတ္ထိပိတာနတ္ထိတ္တာဩပပါတိကာတဲ့မိဘတွေပေါ်မှာပြုစုလုပ်ကြွေးတယ်ဒါလည်းပဲအကျိုးမရှိဘူးကောင်းကျိုးဆိုတာမဖြစ်နိုင်ဘူးမိဘတွေစော်ကိုင်းလည်းပဲဆိုးကျိုးဆိုတာမရှိနိုင်ဘူးမိဘတွေကသူ့အတူတဘာဝလျောက်အိမ်တော်ပြုမွေးလာတယ်ကျေးဇူးဆက်ဆရာမလိုဘူးပြင်မရင်လည်းအပြစ်ဆိုတာမရှိဘူးဒါမျိုးမှားတဲ့အယူရှိတာပေါ့နတ္ထိတ္တာဩပပါတိကာတဲ့တည်ပြီးပြီးနောက်တည်ပြီးတဲ့နောက်မှာကြောက်ဖြစ်ရတဲ့ဘဝဆိုတာမရှိဘူးတဲ့နောက်ပြီးတော့လောကမှာဒီလောကနောက်လောကတမလွန်လောကစသည်ကိုကိုယ်တိုင်တပ္ပညုတဉာဏ်နဲ့ပိုင်းခြားသိပြီးတော့မျက်မှောက်ပြုပြီးတော့တရားဟောကြတယ်အဲ့ဒီလိုကောင်းကောင်းကျင့်နေတဲ့သီလစားသောနိဗ္ဗာန်ရောက်ကြောင်းကိုမှန်မှန်ကန်စွာမဖောက်မပြန်မှန်ကန်စွာကျင့်နေကြတဲ့ပုဂ္ဂိုလ်တွေသီလစားသောနိဗ္ဗာန်ရောက်ကြောင်းလမ်းကောင်းကိုမှန်မှန်ကန်ကန်ဖြောင်းဖြောင်းမှန်မှန်ကြွားသွားတဲ့ပုဂ္ဂိုလ်တွေမရှိဘူးတဲ့လောကမှာကောင်းကောင်းကျင့်နေတဲ့ပုဂ္ဂိုလ်တွေဒီလောကနောက်လောကကိုပိုင်းခြားသိပြီးတော့တရားဟောနေတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်ရောက်ကြောင်းကျင့်နေကိုကျင့်နေတဲ့ပုဂ္ဂိုလ်ဒါတွေဟာလောကမှာဒီလိုသူတော်ကောင်းရဟန်းတော်တွေမရှိပါဘူးဆိုပြီးတော့သူဟာအလုံးကိုပယ်မြစ်တယ်ဒါကိုမိစ္ဆာဒိဋ္ဌိအယူရှိတယ်လို့ခေါ်ရတယ်ပေါ့အဲ့တော့ကိုကဖျားပွင့်တဲ့အခိုက်မှာလူတော့လာဖြစ်ပါရဲ့ယတနာ၃ပါးနဲ့ထိတိကွင်တော့ရပါရဲ့မှားတော့ယူရှိနေတဲ့အတွက်လူတန်းမှုမလုပ်ဘူးသီလဆောက်တည်မှုမလုပ်ဘူးတရားမနာယူဘူးတရားမရှုမှတ်ဘူးဒီတော့မဖို့နေပွင့်မှန်းကြီးမရနိုင်တော့ဘူးတဲ့ဒါလည်းပဲရက်ပြစ်တစ်ပါးပါတဲ့နောက်သာလူလောကရဲ့ရက်ပြစ်နှစ်ပါးပြီးသွားပြီနောက်လူဘဝမှာတတိယမြောက်ရက်ပြစ်ကဘာလဲဆိုတော့ကဲလိုက်ရှုဖျားပွင့်ကနှုံအချာဖြစ်ရှားရက်ပြစ်တစ်ပါးဒီဖျားပွင့်ကနှုံအချာဖြစ်ရှားရက်ပြစ်တပါးဒီဘုရားတို့ဖျားပွင့်နေတဲ့အချိန်တရားရှိနေတဲ့အချိန်မှာအရင်စာပုဂ္ဂလောမေဇိမေသူဇနပရိသူပိစာဇာတောဟောတိသောစာဟောတိဒုပညောဇလောအေလမူကောအပတိပလောသူပါတိတဒုပါတိတတအထမင်ညာတုံနဲ့ဖျားတော်ပွင့်နေတယ်တရားတော်တွေလည်းပဲရှိနေတယ်ဒါကြီးမဲ့ဒီပုဂ္ဂိုလ်ဟာယရနာသုံးပါးရှိတဲ့နေရာလေလူတော့လာဖြစ်တယ်သို့တော်တဲ့ဇလောတဲ့သူ့ကိုကြည့်လိုက်ရင်ထိုင်မိုင်ဖြင်းအာနေတယ်ဒုပညောပညာလုံးဝမရှိဘူးဘာမှနားမလည်ဘူးအရှိနောက်တောင်းမြောက်တောင်းကွဲကွဲပြားပြားမရှိဘူးမွေကလေးကနာကန်လာတယ်မွေကလေးကမျက်စိကွဲလာတယ်အသိပညာတွေတော်တော်ကိုချွတ်တဲ့နေတယ်တဲ့အေလာမူကိုခံတွင်မှရှော့ကြတော့အာယီတရွေးရှိသည်တဲ့ကြည့်လိုက်ရင်တရေတင်းများများနဲ့ဘာမှနားမလည်ရှာတဲ့ပုဂ္ဂိုလ်ဖြစ်ရတယ်အပရိပလောသူပါတိတာဒုပါတိတတအထမညာတုံနဲ့တရားကိုဟောလို့ရှိရင်လေကောင်းတာမကောင်းတာအပြစ်ရှိတာမရှိတာအလုံးတရားကိုနားလည်နိုင်စွမ်းရှိတဲ့ဉာဏ်ကြီးမရှိဘူးဉာဏ်ကြီးနေနေတယ်တဲ့ဒါကြောင့်ဖရာတရားလောကမှာရှိပါရဲ့သူကလည်းပဲဖရာတရားတန်ခါရှိတဲ့နေရာမှာလူဖြစ်ပါရဲ့အသိဉာဏ်နေနိုင်လွန်းနေတယ်ရှင်းနောက်တောင်မြောက်တောင်မကွဲပါဘူးပင်ကိုယ်ကလေးကနားမကြားပဲဖြစ်လာတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာတရားနာခွင့်မရှိဘူးတရားထုတ်ခွင့်မရှိဘူးဒီတော့မတ်ဖို့နိဗ္ဗာန်ရောက်ဝင်မရှိတော့ဘူးဒါဟာလူပြည်ကတတိယမြောက်ရက်ပြစ်တပါးပါတဲ့မိမိတို့မှာဒီလူဘဝမျိုးကလည်းလွတ်ကင်းနေရပါတယ်နောက်လူဘဝတွေကနောက်ဆုံးစတုဋ္ဌရက်ပြစ်ကဘာလဲဆိုတော့ကဲအာလုံးဆိုလိုက်ဖျားမပွင့်ဉာဏ်ရည်မြင့်မလင်းရက်ပြစ်တပါးဒီဖျားမပွင့်ဉာဏ်ရည်မြင့်မလင်းရပြည့်တပါးဒီဒီပုဂ္ဂိုလ်ကတော့လူဖြစ်ရတော့အရင်စာပုဂ္ဂလောမေဇိမေသူဇနပရိသူပိစာဇာတောဟောတိသ Toza hodi binyawa azalo nila mugo patibalo duba dida duba dida da ata minya do ne. Dibu goa. Take lula piyare niya di dale siwaye pwemchu de ye. Tu alebe nyanyi swani ya teibido miene, nyanyi miene bugu piyane de. Ero nyanyi le miene, pichile lavale, po miare, chanle chanare, nyuyu alebe kaune, dodo tatana kwele kama lula piyate. พญาแล้วเป็นไม่ป่วยหรอกมาเตียแล้วเป็นไม่ศีลเออตาตนาควยนี่ได้คําว่าญญีเนี่ยปกปู่ปิสิองค์ษาฉันตาได้ปกอมโยเม็ดได้ปกลาผิดไปมั้ยละกาเด้ตุญญีเนี่ยน่ะเนี่ยเตียนายีกวนเตียอัธกวนไม่ศีลอธิรบาแล้วไม่ผู้นิพพานยากวนไม่ศีลหรอกทีรตัวพญาไม่ป่วยเนี่ยอาคาตาตนาควยนี่ได้คําว่าหลุผิดได้ด้วยดีปกก็ญญีเม็ดนี่ไปมั้ยปิสิองค์ษาได้ฉันตายกเตชอมอมโยนี่เม็ดนี่ไปมั้ยดีปกก็เลยเย็บเป็ดตะบาบาเด้ ဒီဘွားမှာမတ်ဖို့နေပြန်ရောက်ဝင်မရှိတော့ပါဘူးတဲ့ဒါကြောင့်ဘုန်းကြီးတို့တခါတည်းမှာဒီကြောင်းတက္ကမကြီးတို့တင်းအောင်ပြောတဲ့စကားလေးသွားပြီးတော့ဘုန်းကြီးအမှတ်ရတယ်သူကဘာလဲဆိုတော့ပထမနေ့ယောဂပြည်တော်ကတနေ့လုံးစင်ကာပူနိုင်ငံမှာနေပြီးတော့တိုက်ခန်းကားပြီးတော့အဲ့ဒီမှာဈေးကုတယ်ခုနောက်ပိုင်းကျတော့ခုတလောကျတော့ဘာလဲဆိုတော့တလောက်တစ်ခေါက်နှစ်ခေါက်စင်ကာပူဒီတိုင်းနဲ့သွားတော့တာတ တယ်။စီမံခွင့်ရတယ်။ဥပုံနေတွေမှာတန်ဃာတွေကိုရာချီပြီးတော့မုံဟင်ငါစွန်စသည်ဖြင့်ကတ်ခွင့်ရတယ်။ဘုန်းကြီးเจ้าတွေကိုလည်းပဲသွားပြီးတော့ဖူးခွင့်ရတယ်။တရားနာခွင့်ရတယ်။ဟိုမှာကြတော့ဓာမျိုးတွေဆုံးရှုံးလိုက်တယ်။တပည့်တော်မပျော်ဘူးခင်ဗျာဆိုပြီးတော့ခုနောက်ပိုင်းမှာတလတခါနေပါလောက်ပဲရန်ကုန်ကနေပြီးတော့စင်ကာပူစင်ကာပူကနေရန်ကုန်ရန်ကုန်ကနေမန္တလေးစသည်ဖြင့်ဒီမှာရတဲ့လောက်ရက်ကလေးပြန်နေပြီးတော့ကုသိုလ်တွေပြုနေတာအဲ့ဒါပါလဲဆိုတော့နံပါတ်8ရက်ပြည့်8ပါးထဲမှာနံပါတ်8ခုမြောက်ကပစ္စည်းဥစ္စာတွေပြည့်စုံနေကျန်မာရေးလည်းပဲကောင်းနေမျိုးရိုးလည်းပဲမြတ်တယ်အသိဉာဏ်လည်းပဲသိမြင်ပါတယ်သို့တော့သာသနာကွယ်တဲ့အခါမှာလူဖြစ်လို့ရှိရင်ရက်ပြည့်တပါးတဲ့စင်ကာပူဆိုတာသာသနာကွယ်တဲ့နေရာလို့တော့ပြောလို့မရပါဘူးမြန်မာသာသနာပြုတွေရှိတယ်သို့တော့ရှားပါနေတဲ့အတွက်တကမိုင်းတွေကမနေနိုင်ဘူးလို့ပြောတာဖြစ်ပါလိမ့်မယ်။ဒါကြောင့်တချို့ကစီးပွားရှာတဲ့အခါမှာတော့နိုင်ငံခြားဟာကောင်းပြီမဲ့လို့တကယ်ယန္တနာသုံးပါးနဲ့တရားလို့လှုပ်ခြင်းနဲ့တရားနာခြင်းနဲ့ဆိုရင်မြန်မာပြည်ကကောင်းတယ်ဆိုတာဒါလေးကိုဘုန်းကြီးကသိစေခြင်းလို့ပါ။ဒါကြောင့်နံပါတ်8ပါးမြောက်ရက်ပြက်ကသာသနာကွယ်တဲ့အခါမှာဉာဏ်ရည်မြင့်တဲ့ပုဂ္ဂိုလ်ချမ်းသာတဲ့ပုဂ္ဂိုလ်နောက်ပြီးတော့အတိညာဉ်မြင့်တဲ့ပုဂ္ဂိုလ်ဒါမျိုးဖြစ်ရပြီမယ်လို့ဒါလည်းပဲရက်ပြစ်တစ်ပါးပါတဲ့ဒါဆိုရင်ရက်ပြစ်၈ပါးပြည့်စုံသွားပါပြီအဲ့တော့မိမိတို့ကရက်ပြစ်၈ပါးကလွတ်မြောက်နေတယ်ဖရာတရားလည်းပဲလောကမှာပွင့်ထွန်းပေါ်လာနေတယ်နောက်ပြီးတော့လူဖြစ်ရတာလည်းပဲယတနာသုံးပါးထွန်းကားတဲ့ဒီနာတဝိုက်မှာလာပြီးတော့လူဖြစ်ရတယ်ဉာဏ်ဉာဏ်တွေ့ရလေတရားတော်ကိုနားလည်နိုင်တဲ့ဉာဏ်ဉာဏ်တွေ့ရှိတယ်ဆိုတော့ရက်ပြစ်၈ပါးကလွတ်နေရတယ်ဒါမျိုးတွေတွေးပြီးတော့ကုသိုလ်တွေစူးစမ်းပြီးပြုလုပ်စေခြင်းလို့ဝမ်းမြောက်ဝမ်းသာဖြစ်စေခြင်းလို့ဘုန်းကြီးကလာတာခိုက်ပိုင်းငင်ဆိုတဲ့တရားကိုဟောပေးတာပါအဲ့တော့စောစောကဘုန်းကြီးရက်ပြက်လေးခုမြောက်ရက်ပြက်လေးကိုပြန်ပြီးတော့ချဲ့ဟောပေးအောင်မယ်အဲ့တော့လေးခုမြောက်ရက်ပြက်ကဘာလဲဆိုတော့ဖျားပွင့်စင်အသင်းအရူဗျံမာဟုမှတ်ယူရက်ပြက်တပါးဒီတဲ့ဖျားပွင့်နေတဲ့အချိန်တရားတော်တွေရှိနေတဲ့အချိန်မှာအတညာတက်ပြန်မှာအရူပပြန်မှာဖြစ်ရတာရက်ပြစ်တပါးပဲတဲ့ဒါဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့နည်းနည်းလေးစဉ်းစားကြည့်လိုက်အတညာတက်ပြန်မှာဆိုတာကဘုန်းကြီးတို့စိတ်နံတရားမရှိတဲ့ပြန်မှာပါအရူပပြန်မှာ ड़ी ဆိုတာကရုပ်တရားမရှိတဲ့ပြန်မှာ ड़ी အဲ့ဒီပြန်မှာပုံ20ထဲမှာအဲ့ဒီအတညာတက်ပြန်မှာ2ပုံနဲ့အရူပပြန်မှာ4ပုံ5ပုံအဲ့ဒီ5ပုံကိုပေါင်းပြီးတော့ရက်ပြစ်တပါးတဲ့ကျန်တဲ့ပြန်မှာ ड़ी ဖြစ်လို့ရှိရင်တော့တရားနာခွင့်ရတယ်တရားထုတ်ခွင့်ရတယ်မဘုံနိဗ္ဗာန်ရခွင့်ရှိတယ်ခုဘုန်းကြီးပြောတဲ့အတညာတက်ဘုံနဲ့အရူပ၄ဘုံအဲ့ဒီ၅ဘုံမှာဖြစ်နေတဲ့အတညာတက်ပြန်မှာအရူပပြန်မှာတွေကတော့အဲ့ဒီဘဝမှာရောက်သွားရင်တရားထုတ်ခွင့်မရှိတော့ဘူးတရားနာယူခွင့်မရှိတော့ဘူးမဘုံနိဗ္ဗာန်ရခွင့်မရှိတော့ဘူးဒါကြောင့်သူတို့ရက်ပြစ်တပါလို့ဘုရားရှင်ကပေါ်ကြားခဲ့တာပါအဲ့တော့ဘုန်းကြီးရှင်းပြမယ်တရားထုတ်ရဖို့ရအတွက်အင်္ဂါ၄ပါးရှိရတယ်တဲ့နံပါတ်၁တပုရိသတန်တေဝတဲ့သူတော်ကောင်းနဲ့ပေါင်းသိင်းရတယ်တဲ့သူတော်ကောင်းနဲ့ပေါင်းသိင်းရတယ်ဆိုတာသူတော်ကောင်းစိတ်ထားရှိတဲ့တန်ဃာတော်ရှင်မြတ်တွေနဲ့ပေါင်းသိင်းရတယ်ညာဖြန်နေတာတွေနဲ့မပေါင်းရဘူးလှူဒန်းတာကတော့ဘယ်သူကိုပဲလှူလှူအပြစ်မရှိပါဘူးရှိကကိုးကွယ်တဲ့အနေနဲ့မိမိတို့ပေါင်းသိင်းမယ်ဆိုလို့ရှိရင်သီလသမာဓိပညာရိုးသားတဲ့တန်ဃာတော်ရှင်မြတ်တွေနဲ့ပေါင်းသိင်းရတယ်တဲ့အဲ့ဒါတရားထူးရခြင်းရဲ့အကြောင်းတစ်ချက်ပဲနောက်ဒုတိယချက်ကဘာလဲဆိုတော့တတ္တံမတဝနာတဲ့သူတော်ကောင်းတရားကိုနာကြားရခြင်းတဲ့အဲ့ ဲ့တော့သူတော်ကောင်းတွေနဲ့ပေါင်းသိလို့ချင်းကောင်းတာဘယ်လမ်းညွန်လဲမကောင်းတာတွေဘယ်လိုရှိတယ်လမ်းညွန်ပေးတယ်ပေါ့အဲ့တော့တရားနာယူခွင့်ရတယ်တရားစာရီဖတ်ခွင့်ရတယ်ဒါကလည်းပဲတရားသူရဖို့အတွက်အရိယာဖြစ်ဖို့အတွက်အင်္ဂါတစ်ချက်ပါတဲ့နောက်နံပါတ်3ကယောနိတောမနစိကာရအသင့်အင့်နှလုံးသွင်းရတယ်တဲ့ဘုန်းကြီးတို့ဆရာသမားတစ်ပါးပြောတယ်လို့ဆိုရင်တော့ဘုန်းကြီးတို့ဘာကောင်းရမလဲဆိုတော့ခံယူတတ်တယ်ဆိုတဲ့နေရာမှာဘုန်းကြီးတို့ဓာတ်ခံကောင်းမှယူလို့ရတယ်တဲ့ခံယူတဲ့နေရာမှာဓာတ်ခံမကောင်းတဲ့လူကယူလို့မရဘူးတဲ့အဲ့တော့သူတော်ကောင်းတရားတွေတော့ဟောပါရဲ့ဓာတ်ခံမကောင်းမှုဆိုရင်ဟာလကလာဟောနေတဲ့ငါတို့ကခုချိန်စီးပွားရေးရှာမှာတရားတွေဆိုတာလကပဲစသည်ဖြင့်ဓာတ်ခံမကောင်းတဲ့ကိုပေါ့ဓာတ်ခံမကောင်းတဲ့ပုံကူတွေကိုဟောရင်မခံယူတတ်ပါဘူးဓာတ်ခံကောင်းတဲ့ပုံကူတွေကိုဟောရင်တော့ခံယူတတ်တယ်တဲ့ဒါမျိုးလေးတွေအကြောင်းပြောရင်ဩငါကျိုးလူလားလို့ပဲဒီအလုပ်တွေကစီးပွားရေးဖြစ်ပြီးမှအကုသိုလ်တွေတိတ်များတယ်ဆိုရင်ဒီမြင့်ချားလုပ်ကိုပြောင်းလုပ်မယ်စသည်ဖြင့်ဓာတ်ခံကောင်းတဲ့ပုံကူတွေကခံယူတတ်တယ်ဒါကိုယောနိတောမနတိကာရာလို့ခေါ်ရတယ်အဲ့တော့တရားတွေနာယူပြီးမှစာရီဖတ်ပြီးမှဓာတ်ခံကောင်းမှဒါတွေကိုလိုက်နာကျင့်သုံးနိုင်တယ်တဲ့ဒါကြောင့်တရားသူရဖို့အတွက်နံပါတ်3ယောနိတောမနတိကာရာအသင့်အတင့်နှလုံးသွင်းရမယ်တနည်းအားဖြင့်ဓာတ်ခံကောင်းရမယ်တဲ့ဓာတ်ခံကောင်းပြီးတော့ခံယူတတ်ရမယ်နံပါတ်၄ကဘာလဲဆိုတော့ဓမ္မနုဓမ္မပฏิပတ္တိလေဘာလို့ကိုပဲလှုပ်လှုပ်ဘုန်းကြီးတို့မတ်ဖို့နိဗ္ဗာန်ရဖို့အတွက်ရည်ညွှန်းပြီးတော့လှုပ်ရပါတယ်အထူးသဖြင့်ဝိပဿနာဤအာထုတ်တဲ့အခါကိလေသာကင်းဖို့မတ်ဖို့နိဗ္ဗာန်အာယုမတ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဒီစိတ်တွေနဲ့လှုပ်ရတယ်အဲ့တော့ဝိပဿနာခါကတဲ့မလှုပ်နိုင်တော့မှဒါနလှုပ်ရင်လည်းပဲနိဗ္ဗာန်ရောက်ဖို့ကိလေသာကင်းဖို့သီလဆောက်တည်ရင်လည်းပဲမတ်ဖို့နိဗ္ဗာန်ရဖို့ကိလေသာကင်းဖို့ဒီစိတ်တွေနဲ့လှုပ်ရတယ်စီးပွားရေးလှုပ်လို့ရှိရင်လည်းပဲစီပွားရေးတက်ဖို့တကူတည်းမဟုတ်ပဲနဲ့ဒီစီပွားရေးကရလာလို့ရှိရင်လူမှုရေးသာသနာရေးလူမယ်ဒါမှငါ့အတွက်ကိရိတာတွေကင်းပြီးကုသိုလ်တွေပို့ရမယ်အဲ့တော့စီပွားရေးပဲလှုပ်လှုပ်ဒါနသီလဘာဝနာပဲလှုပ်လှုပ်မတ်ဖို့နိဗ္ဗာန်ရဖို့အတွက်ကိရိတာကင်းဖို့အတွက်လှုပ်တယ်ဆိုတာဒီကျင့်စဉ်လေးလည်းပဲမျက်ကျင့်သုံးရတယ်တဲ့ဒါကြောင့်မို့နံပါတ်1သူတော်ကောင်းနဲ့ပေါင်းသင်းပါနံပါတ်2သူတော်ကောင်းတရားနာပါစာဖတ်ပါနံပါတ်3ဓာတ်ခံကောင်းရမယ်အသင့်အင့်နှလုံးသွင်းတတ်ရမယ်နံပါတ်၄စီးပွားရေးစတဲ့လုပ်ငန်းတွေဒါနသီလဘာဝနာစတဲ့လုပ်ငန်းတွေဘာကိုပဲလှုပ်လှုပ်ကိလေသာကင်းဖို့မဖို့နိဗ္ဗာန်ရဖို့ကျင့်ရမယ်တဲ့ဒီအချက်လေးချက်နဲ့ပြည့်စုံရင်တရားရတယ်တဲ့တောတာပန်အ ਨੇ ဆုံးဖြစ်နိုင်နေတဲ့အခုအတင်ညာတတ်ပြန်မာနဲ့အရူပပြန်မာကြီးတွေဟာစိတ်လည်းပဲမရှိတချို့ပြန်မာတွေရဲ့ရုပ်တရားမရှိတော့တရားဘယ်လိုလုပ်နာမလဲတရားမနာတော့တရားနာယူခွင့်မရတော့တရားထုတ်ခွင့်မရှိတော့ဤမသိတော့ဘူးပေါ့တရားထုတ်ခွင့်မရှိတော့ဘူးဆိုရင်မဖို့နိဗ္ဗာန်မရနိုင်ဘူး။ဒါကြောင့်မို့ဗျံမာကြီးတွေဖြစ်ပေမဲ့အဲ့ဒီဗျံမာအတ္တညတ္တဗျံမာအရူပဗျံမာတွေဟာရက်ပြစ်ရှိပါတဲ့ရောက်နေကြတာတဲ့။အစ်မတန်မှဝမ်းနည်းစရာကောင်းတယ်ပေါ့။ဘုန်းကြီးတို့စဉ်းစားကြည့်ပေါ့အတ္တညတ္တဗျံမာတွေဟာမဟာကပ်900အသက်ရှိတယ်။ဘုန်းကြီးတို့ကဘာ900အသက်ရှိတယ်ပေါ့။အရူပဗျံမာ၄ပုံထဲမှာအောက်ဆုံးပုံဖြစ်တဲ့အာကာသနိစ္စယနာပုံကမဟာကပ်2000ကဘာ2000အသက်ရှိတယ်။ဝိညာဉ်ဉာဏ်ရဏဘုံသားတွေကကဘာ4000အသက်ရှိတယ်။အာကင်ဉာဏ်ရဏဘုံသားတွေကကဘာ6000အသက်ရှိတယ်။နေဝတ္တဉာဏ်ဉာဏ်ရဏအထက်ဆုံးဘုံသားတွေကကဘာပေါင်း7400အသက်ရှိတယ်တဲ့။အဲ့တော့သူတို့ရှည်သည်များအသက်ရှည်သည်များကာလပတ်လုံးတရားနာယူခွင့်မရ၊တရားကြင့်ကြံနည်းတွေမရ၊တရားထုတ်ခွင့်မရတော့အဲ့ဒီကဘာမှာဗြဟ္မဘုံမှာအသက်တာရှည်နေတာသူတို့မှာမဖို့နိဗ္ဗာန်ရောက်ခွင့်မရှိတော့ဘူးတဲ့။ဒါကြောင့်မြတ်စွာဘုရားရက်ပြစ်ထဲထည့်ထားတာပါ။မိမိတို့မှာခုစဉ်းစားကြည့်လေခုချိန်မှာထပြီးတော့တရားရှိမခွင့်ရှိနေပါတယ်တရားရှိမခွင့်ရှိတဲ့ပုဂ္ဂိုလ်တယောက်မှာတရားရဖို့ရအတွက်အချိန်မရွေးဖြစ်နိုင်တယ်ဒါကြောင့်မိမိတို့မှာဗျံမာကြီးတွေနဲ့ဆိုင်ရက်ပြစ်ရှိပါကလွတ်နေတယ်လို့မြတ်စွာဘုရားကဟောကြားခဲ့တာပါအဲ့တော့အတ္တညတ္တဗျံမာကကဘာပေါင်း900အသက်ရှိတယ်အရူပ4ပုံနဲ့အထက်ဆုံးပုံကကဘာပေါင်း8400အသက်ရှိတယ်ဆိုတော့တကဘာတကဘာဘလောက်ကြာတယ်လဲဆိုတော့ဘုန်းကြီးနည်းနည်းလေးခန့်မှန်းပြီးတော့ပြောပေးမယ်ဥပမာလေးနဲ့ပေါ့စာထဲမှာဘယ်လိုလာလဲဆိုတော့အလျားအနံတယူဇနာရှိတဲ့ဂိုဒေါင်ကြီးတစ်ခုရှိတယ်တယူဇနာဆိုတာဥပမာအပြင်12မိုင်လောက်ထားပါတော့အလျားက12မိုင်အနံက12မိုင်အမြင့်က12မိုင်အဲ့ထဲမှာမုံညင်းဖြူစည်းတွေကိုထည့်ထားလိုက်တဲ့ပြည့်အောင်အဲ့တော့အနှစ်တရာကြာမှလူတယောက်ကမုံညင်းစည်းတွေတစ်စည်းကိုထုတ်လိုက်အနှစ်တရာကြာရင်မုံညင်းဖြူစည်းလေးတစ်စည်းထုတ်လိုက်အဲ့ဒီအလျားအနံအမြင့်တယူဇနာ12မိုင်ပတ်လေရှိတဲ့ဒီကိုယ်တော်နဲ့ကမုံညင်းဖြူစည်းတွေဒါကြာရင်ကုံရင်ကုံသွားမယ်တကဘာဆိုတာမကုံတော့ဘူးတဲ့ကုံမှုမလွယ်ဘူးတဲ့အဲ့ဒီလိုကဘာပေါင်း8400နေဝတ္တညာနာတညာရင်နာအရူပဘုံသားတွေကအသက်ရှည်ရတာပါအ အဲ့လောက်ကြီးဘုန်းကြီးတို့တကဘာတောင်မှအကြာကြီးသက်ရှင်နေရတာသူတို့မှာကဘာပေါင်း၈တောင်း၄တောင်းအနေဆုံးဖြစ်တဲ့တင်ညာတက်ကကဘာပေါင်း900ဆိုတော့သူတို့အဲ့ဒီဘဝတွေမှာမဖို့နိဗ္ဗာန်ရောက်ဝင်မရှိပဲနဲ့ဒီတန်းကြီးပဲမြန်မာရဲ့ချမ်းသာစည်းစိမ်တွေကိုခံစားပြီးတော့နေရတာလကားပါပဲတဲ့မဖို့နိဗ္ဗာန်ရောက်ဝင်မရှိရင်ဒီဘဝအပြည့်ရှိတဲ့ရက်ပါပဲလို့မြတ်စွာဘုရားကဟောကြားခဲ့တယ ကောင်းသောယာကျင်းလို့ထင်ကြတယ်။စီးပွားဥစ္စာတွေချမ်းသာနေရင်အားကြကြတယ်။ဘွဲ့ဒီဂရီတွေဒေါက်တာဘွဲ့တွေစသဖြင့်ရရင်အားကြကြတယ်။မဟုတ်ပါဘူး။ဒါမျိုးဟာအားကြမသင့်ပါဘူး။အဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးအားကြသင့်တယ်လဲဆိုတော့မတ်ဖို့နိဗ္ဗာန်ရအောင်ကြိုးစားနေတဲ့ပုဂ္ဂိုလ်တွေပါရမီပြည့်နေတဲ့ပုဂ္ဂိုလ်တွေလောကကောင်းကျိုးသာသနာကောင်းကျိုးကိုကိုကြိုးစွန့်ပြီးတော့ကုသိုလ်ပါရမီတွေဖြည့်နေတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေကိုအားကြသင့်တယ်။ဘာဖြစ်လို့လဲဒီပုဂ္ဂိုလ်တွေကမကြခင်မတ်ဖို့ရမယ့်ပုဂ္ဂိုလ်တွေသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေတဲ့ရာထုအနာကြီးမိုးထီရနေပြီမဲ့သူတော်ကောင်းမဟုတ်ဘူးအများကျုပ်ကိုမဆောင်ရွက်ဘူးအတ္တကြီးတယ်ဆိုရင်ဒါဟာအာမကြသင့်ဘူးဆိုတာဒီရက်ပြစ်တပါးကပြနေပါတယ်မြတ်စွာဘုရားကဗျမ်းမာဖြစ်တာတောင်းမှရက်ပြစ်ထဲပါတယ်ဆိုရင်တော့ဒီလူဘဝကချမ်းသာတာလေးတွေလူဘဝကအာနာရှိတာလေးတွေလူဘဝပညာတတ်တာလေးတွေဟာဘာမှမပြောပါတော့ပါဘူးသူတို့ဟာကိုကျိုးအတွက်လုပ်ပြီးတော့အများကျုပ်သာသနာကျုပ်လောကကျုပ်မဆောင်ရွက်ဘူးမဖို့နိဗ္ဗာန်ရဖို့အတွက်ပါရမီကျင့်စဉ်တွေကိုမကျင့်ဘူးဆိုရင်ဒီပုဂ္ဂိုလ်တွေကအကြတရားမဟုတ်သူတို့လည်းပဲရက်ပြစ်ထဲမှာပါနေတယ်လို့စိတ်တွေကမှန်ကြည့်လို့ရပါတယ်ဒါဒီရက်ပြစ်ကိုထောက်ဆရင်ဒီလိုသင်္ကန်းစာလေးတွေထွက်လာပါတယ်ဘုန်းကြီးတို့ဘုရားရှင်လက်ထက်ကဒီအတ္တညတ်ပုံအရူပပြန်မပုံရောက်သွားတဲ့အတွက်မြတ်စွာဘုရားဆုံးရှုံးပြီလို့မြတ်စွာဘုရားစဉ်းစားတော်မူတာလေးကိုဘုန်းကြီးနည်းနည်းပြောပြအောင်မယ်ဘုန်းကြီးတို့မြတ်စွာဘုရားရှင်လက်ထက်ကအာလာရယတိဥဒကယတိဆိုတာရှိခဲ့တယ်။အာလာရယတိဆိုတာမြတ်စွာဘုရားရဲ့စတုထမြောက်လောကီဆရာ။ဥဒကယတိဆိုတာကမြတ်စွာဘုရားရဲ့ပင်စမမြောက်လောကီဆရာပါ။အဲ့တော့ဖျားလုံးတောထွက်လာတဲ့အခါမှာအဲ့ဒီအာလာရယတိထံမှာမြတ်စွာဘုရားကရှိခဲ့ပြီးတော့တရားထုတ်ခွင့်ဤတွေတောင်းခဲ့တယ်။အဲ့ဒီအာလာရယတိကြီးကအာကိဉ္စညာယနာဇန်တိအထုတ်ဤတွေပေးလိုက်လို့မြတ်စွာဘုရားလောင်းကအာကိဉ္စညာယနာဇံရအောင်အာထုတ်ခဲ့တယ်။ဒါကြောင့်လောကီတင်ရမှာစတုထမြောက်ဆရာဖြစ်ခဲ့တယ်။နောက်ဥဒကယတိရလည်းပဲပင်စမမြောက်လောကီဆရာ။အဲ့တော့အာလာရယတိထံကနေထွက်လာတဲ့နောက်ပိုင်းမှာဥဒကယတိကြီးနဲ့တွေ့တော့နီးတွေတောင်းတဲ့အခါနေဝတညာနာတညာယနာအရူပဇံရဖို့အတွက်နီးတွေပေးလိုက်တယ်။အဲ့တော့ဖျားလောင်းကကြိုးစားအာထုတ်လိုက်တာဖျားလောင်းလည်းအဲ့ဒီဇံရသွားတယ်။အဲ့တော့ဆရာကြီးဖြစ်တဲ့လူကနောက်မှရတာပါ။ "तू ကနီးတော့ပေးလိုက်တယ်"ဖျားလောင်းကအရင်နေဝတညာနာတညာယနာဇံကိုရသွားတယ်။ဖျားလောင်းရပြီးမှအားကြပြီးမှဥဒကယတိရအားထုတ်လိုက်တယ်သူလည်းပဲနေဝတညာနာတညာနာဇံရသွားတယ်ပေါ့အဲ့တော့မြတ်စွာဘုရားဟာဘုန်းကြီးတို့ဖျားဖြစ်တာကမာတကရတရား3ခုနဲ့ကဆုံလာပြည့်နေ့အဲ့တော့ဖျားဖြစ်ပြီးတဲ့နောက်မှာတတဟာ9လ49ရက်ဆံတော်မူပါတယ်49ရက်ဆံပြီးတဲ့နောက်မှာလင်းလုံးမြင့်ချီရင်ကနေပြီးတော့အဇပါလပညာပင်ရင်ကြွတော်မူပြီးတော့ဖျားဖြစ်ပြီး49ရက်ကြော်လွန်တဲ့အထမတတဟာမြောက်လောက်မှာဖျားလောင်းဖျားရှင်ကဘလို့ကြံလဲဆိုတော့တရားတော်တွေကနက်နဲတဲ့အကြောင်းလူတွေကလည်းပဲကာမဂုဏ်ထဲမှာပျော်နေတဲ့အကြောင်းအဲ့တော့နက်နဲတဲ့တရားတော်တွေကိုဟောပေမဲ့လူတွေဟာတရားသူရဖို့မလွယ်တဲ့အကြောင်းအဲ့တော့တရားဟောလို့ရှိရင်ပင်မယုံတာပဲဖြစ်မယ်လို့မြတ်စွာဘုရားတရားမဟောဖို့အကြံဖြစ်ပါတယ်အဲ့ဒီချိန်မှာတဟံပရိဖြံမကြီးကလာပြီးတော့လောကကြီးပျက်စီးတော့မှာပဲဆိုပြီးတောင်းမှန်တော့နောက်ဆုံးမှာ3ချိန်3ခါတောင်းမှန်တော့မြတ်စွာဘုရားကတရားဟောဖို့အတွက်ဝန်ခံမှုပြုလိုက်တယ်ပေါ့တရားဟောဖို့အတွက်ဝန်ခံမှုပြုပြီးတော့မြတ်စွာဘုရားကလောကကြီးထဲမှာငါဘုသူကိုများတရားဟုဟောရပါမလဲဘုသူတွေများတရားကိုဉာဏ်ဉာဏ်သိပါမလဲလို့မြတ်စွာဘုရားကကြည်တော်မူလိုက်တော့အဲ့ဒီအာလာရယတိကိုမြင်ပါတယ်အယံကောကာလာရောကာလာမောပန္ဒီတော်ပြတ်တော်မေတာဝီဒီဂရတံအပရဇဂာဇာတိကိုယန္နုနာအာလာရတကာလမတ္တပထမံဒေတယံသောဤမန္တမံခိပ္ပမေဝအာသနိတတိတိတဲ့ဟောဒီငါရဲ့လောကီဆရာဖြစ်ခဲ့မှုတဲ့အာလာရယတိကြီးဟာကြောင်းကျုံမြင့်သည့်ပညာရှိတယ်ထက်မြက်တယ်နောက်ပြီးတော့အကြောင်းအရာဖြစ်ပေါ်လာတဲ့တင်ခနုပတိဉဏ်ရှိတယ်ဉာဏ်မျက်စိမှလည်းပဲလောဘဒေါသမောဟဆိုတဲ့မျိုးတွေဟာတော်တော်ကြီးကိုပါနေတယ်တဲ့လောဘဒေါသမောဟစတဲ့တိမ်တလားမျိုးတွေဉာဏ်မျက်စိမှာတော်တော်လေးပါနေတယ်နဲနေတယ်အဲ့တော့ငါတရားဥဟောလိုက်လို့ရှိရင်တော့တရားဥကိုထိုးထွင်း၍သိမှာပဲလို့မြတ်စွာဘုရားကကြံတော်မူတယ်အဲ့ဒီမှာတရားဟောတော်မူတဲ့အခါမှာဘုရားရှင်တို့ထုံးစံတဘောလေးကိုတွားတွေ့ရတယ်အဲ့တော့လောဘဒေါသမောဟနဲတဲ့ပုဂ္ဂိုလ်ကိုဦးစားပေးပြီးတော့ဟောတယ်ဆိုတာဒါကောက်ချက်ချလို့ရတယ်ဒါကြောင့်မိမိတို့တရားသူမြန်မြန်ရကြင်လို့ရှိရင်နေ့စဉ်လောဘဒေါသမောဟတွေနဲပါနေအောင်ကျင့်ရပါတယ် တရားတော်အထုပ်ပါရဲ့လောဘဒေါသမောဟကြီးတယ်ဆိုရင်တရားရဖို့မလွယ်ဘူးဆိုတာဒီဝိထုကြောင့်လေးကသွားပြပါတယ်အဲ့တော့မြတ်စွာဘုရားကဒီလိုကြံတော်မူလိုက်တဲ့အခါမှာကိုယ်ရောင်ပြောင်းနေတဲ့နတ်တစ်ပါးကမြတ်စွာဘုရားလက်အာလာရယတိဟာကွယ်လွန်တာ9ရက်ရှိပါပြီဆိုတော့မြတ်စွာဘုရားရဲ့တပ္ပညုတဉာဏ်ထဲမှာထင်လာတယ်အဲ့တော့မာဇာနိယောကိုအာလာရောကာလာမောတသိသောဣမန္တမံသူနေယခေပါမေဝါအာဇာနေယတိတဲ့အာလာရယတိကြီးကြီးကျယ်ကျယ်ဆုံးရှုံးသွားရှာပြီတဲ့တကယ်လို့ဒီတရားကို나ယူရလို့ရှင်သူဟာမြန်မြန်တရားထုရမှာပဲလို့တွေးတော်တော်မူခဲ့ပါတယ်အဲ့လိုအာရာယတအာလာရယတိဟာအာကိဉ္စညာယနာအရူပဘုံရောက်သွားတယ်အရူပဘုံရောက်သွားတော့ယုတ်တရားမရှိတဲ့နေရာဖြစ်တော့တရားဟောလို့မရတရားဟောလို့မရတော့တရားနာခွင့်မရတရားနာခွင့်မရတော့သူ့မှာမတ်ဖို့နိဗ္ဗာန်ရခွင့်မရှိတော့မြတ်စွာဘုရားအာလာရယတိကြီးဟာဆုံးရှုံးရှာပြီလို့မြတ်စွာဘုရားစဉ်းစားတော်မူခဲ့ပါတယ်တခါဥဒကယတိကိုတရားဟောမယ်လို့ကြံစီတော်မူပြန်တယ်။ဥဒကယတိကလည်းညင်ဥယင်ကကွယ်လွန်ပါပြီလို့နတ်သားတစ်ပါးကကိုယ်ကွယ်ပြောက်ပြီးတော့ရှောက်တော့မြတ်စွာဘုရား"ဩဥဒကယတိလည်းကြီးကြီးဆုံးရှုံးရှားပြီ"လို့မြတ်စွာဘုရားစဉ်းစားတော်မူခဲ့ပါတယ်။အဲ့လိုအာလာရယတိနဲ့ဥဒကယတိအရူပဗျမဘုံရောက်သွားတဲ့မြတ်စွာဘုရားကြီးကြီးဆုံးရှုံးရှားပြီဆိုတာသူတို့မှတရားနာယူခွင့်မရဘူး။ယုတ်တရားမရှိတော့တရားနာလို့မရဘူး။အဲ့တော့တရားနာလို့မရရင်တရားကျင့်တဲ့နည်းတွေမသိဘူးမသိတော့တရားထုတ်ခွင့်မရှိတော့မတ်ဖို့နိဗ္ဗာန်ရခွင့်မရှိဘူးဒါကြောင့်အရူပဘုံဗျာမဘုံမှာရောက်နေတာတောင်မှမြတ်စွာဘုရားကဆုံးရှုံးရှားပြီလို့ပြောတာအဲ့ဒါရက်ပစ်ရှိပါတယ်ရောက်နေလို့တဲ့ဒါလို့ဆိုလို့ချင်းဘုန်းကြီးဟောကျင်တဲ့ရက်ပစ်ရှိပါဆိုတာပြည့်စုံသွားပါပြီလာတာကဘိုင်းငင်ဆိုတာလည်းနားလေတော့ပါမိမိတို့အဲ့ဒီရက်ပစ်ရှိပါကလွတ်ပြီးတော့မြတ်စွာဘုရားလာမင်းကြီးထွန်းလင်းနေတဲ့အခါတရားရောင်ကြီးတွေလောကမှာဖြာနေတဲ့အခါဒီနေရာဒီဒေသမှာလူလာဖြစ်တယ်တရားတော်ကိုသိနိုင်တဲ့ဉာဏ်စွမ်းရည်ရှိတယ်ဆိုတာအဲ့ဒါလာတာခိုက်မှာမိမိတို့လာပြီးတော့တွေ့ကြုံနေရတယ်အဲ့တော့ဝိပဿနာပါရမီချီမြင်စတဲ့ပါရမီတွေကိုကြိုးစားအားထုတ်မယ်ဆိုတဲ့စိတ်ဖြစ်လို့ရှိရင်မိမိတို့မှာဒါလူဘဝရရကြိုးနဲ့သွားပါတယ်ဒါတော့ဆိုရင်လာတာခိုက်ဘိုင်းငင်ဆိုတဲ့တရားပြည့်စုံသွားပါပြီဒါကြောင့်တရားဓမ္မတွေနေနဲ့လာတာနေတဲ့ခိုက်လာပြီးတော့တွေ့ကြုံနေတဲ့ခိုက်မှာပါရမီချီမြင်များကိုဆက်လက်ပြီးတော့ငင်နိုင်ကြပါစေအဲ့ဒီလိုငင်ပြီးတော့နောက်ဆုံးမှာပါရမီချီမင်းကြီးများများရပြီးတော့မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ဆိုတဲ့ဝဋ်ထည်များကိုဝတ်ဆင်ပြီးနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း